Welcome to the Voice of America in Burmese.
တော်ရရှိမြတ်အချမ်းမြေတဲ့မင်္ဂလာမနက်ခင်းဖြစ်ပါစေဗျာ။ VOA American တိုင်းရဲ့2024ခုနှစ်ဖေဖော်ဝါရီလ10ရက်စနေမနက်ခင်းမြန်မာပိုင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုက်ထိုမီတာ3249လိုက်လက်မီတာ190ပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်6နာရီကနေ9နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီဗျာ။ကျွန်တော်ကညဉ့်ညေးပါအခုမနက်ခင်းအစီအစဉ်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်ဗျာ။
တိုက်ပွဲပြင်းထန်နေတဲ့ရာဖာမျိုးကအရက်သားတွေကိုထွက်ခွာစေဖို့အစ္စရေးဝန်ကြီးချုပ်ကအမိန့်ပေးထားပါတယ်။ယူကရိန်းအသက်ခံဗိုလ်ချုပ်ကြီးကရုရှားတွန်းလှန်ရေးစစ်ဗျူဟာအသက်ကိုကြေညာပါတယ်။ထွက်ပြေးလာတဲ့စစ်ကောင်စီတပ်သားတွေလူအခွင့်အရေးပြစ်မှုနောက်ကြောင်းစစ်ဆေးဖို့ Fortify Right ကတိုက်တွန်းလိုက်ပါတယ်
။အဲ့ဒီလိုနောက်ဆုံးရသတင်းတွေအပြင်မှာတရုတ်နှစ်တကူကာလလူကြိုက်များလာတဲ့ငကားတက်တူအကြောင်းစောင်းမကိုလည်းနားဆင်ဖို့ရှိပါတယ်။တခါကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘလို့များသုံးသက်ရေးသားနေကြတယ်လဲဆိုတာကိုလည်းစူးစီးတင်ပြထားချက်ကိုတင်ဆက်ပေးဖို့ရှိပါတယ်ဗျာ။နောက်ပတ်စဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍမှာတော့ရှင်တန်ခွင့်အတွက်ရုန်းကန်နေရတဲ့ချင်းဒုက္ခတဲ့အမျိုးသမီးတွေအကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါပြင်သုတဆုံးလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နှိပညာကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်ဗျာ။အခုရင်ဆုံးတော့ဒီကနေ့မနေ့ထိတ်တဲရောက်သတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးဗျာ။
ဂါဇာတောင်ပိုင်းကရာဖာမြို့ကိုမြေပြင်ကနေထိုးစစ်မဆင်ခင်ဒေသခံအရဲသားတွေကိုဘေးလွယာပို့ပေးနိုင်အောင်ပြင်ဆင်ဖို့အတွက်အစ္စရေးစစ်တပ်ကိုညွှန်ကြားခဲ့တယ်လို့ဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုကတောက်ကြားနေမှာပြောပါတယ်။ရာဖာမှာရှိတဲ့ဟာမတ်စ်တိုင်းရင်း၄ဦးကိုဖယ်ရှားမှသာအခုစစ်ပွဲရဲ့ရည်ရွယ်ချက်အောင်မြင်နိုင်တယ်လို့ဝန်ကြီးချုပ်ကအကြေညာချက်မှာပြောပင်မယ်။ဒီလိုရာဖာကိုအလုံးရင်းနဲ့တိုက်ခိုက်ဖို့ဆိုတာအရဲသားတွေကိုအဲ့ဒီနေရာကရွှေ့ပေးဖို့လိုအပ်တာဖြစ်ပါတယ်။ဒီလိုဟာမတ်စ်တိုင်းရင်းတွေချေမှုန်းမှုနဲ့အရဲသားတွေဖယ်ရှားရေးအစီအစဉ်ကိုသူရဲ့ဝင်းကြီးများအဖွဲ့ကိုတင်သွင်းဖို့အတွက်အစ္စရေးကာဝေးတပ်ဖွဲ့ကိုညွှန်ကြားထားတယ်လို့လည်းဝင်းကြီးချုပ်ကပြောပါတယ်။ပါလက်စတိုင်းသားတပ်သားချော်တို့အကာအကွယ်ပေးမယ့်အစီအစဉ်မရှိဘဲနဲ့ရာဖာကိုဝင်းပြင်မတိုက်ဖို့အစ္စရေးကိုအမေရိကန်သမ္မတအင်ဖြူကနေတတိပေးချက်ထွက်လာပြီးနိုင်ပိုင်းတွင်မှာပဲအခုလိုဝင်းကြီးချုပ်ကညွှန်ကြားလိုက်တာဖြစ်ပါတယ်။ပါလက်စတိုင်းသားတစ်သက်သမ၄သန်းချော်ကိုဘယ်နေရာရွှေ့ပေးမယ်ဆိုတာနဲ့ဒီအစီအစဉ်ကိုဘယ်ချိန်ဆမယ်ဆိုတာကိုတော့ကြေညာချက်မှမဖော်ပြပါဘူး။ကုလသမဂ္ဂအရာရှိတွေကတော့ဂါဇာမှာလုံခြုံစိတ်ချရတဲ့နေရာဆိုတာမရှိဘူးလို့ထပ်တလဲလဲပြောနေကြပါတယ်။ရုရှားကျူးကျော်မှုကိုတွန်းလှန်တိုက်ခိုက်ရမှာဥဆောင်ဖို့အတွက်အစားထိုးခန့်လိုက်တဲ့ဗိုလ်ချုပ်ကြီးအလက်ဇန္ဒရာဆိုင်ယာစကီကဒီစစ်ပွဲအောင်မြင်ဖို့အတွက်ယူကရိန်းတပ်တွေဘက်ကနီလန်းတစ်တွေရှာရမယ်လို့တောက်ကြနေမှာပြောပါတယ်။အင်အား7000ရှိတဲ့ယူကရိန်းတပ်ရဲ့တပ်မှုကြီးဖြစ်တဲ့စတင်တာဝန်ထမ်းဆောင်ခဲ့တဲ့ဗိုလ်ချုပ်ကြီးဆိုင်ယာစကီကရုရှားကျူးကျော်စစ်ကိုအောင်နိုင်ဖို့drone လို့ညက်စစ်တုံးညက်စစ်ပစ္စည်းတွေကိုနောက်ဆုံးပေါ်နှီးပညာတုံးလက်နဲ့တွေသုံးမယ်လို့လူလူကိုပြောပါတယ်။ဒါပြင်တပ်သားတွေရှေ့လမ်းမှာအလှည့်နဲ့တာဝန်ချမှုကိုပိုကောင်းအောင်ချက်ချင်းလုပ်ဖို့ရှိကြောင်းလည်းပြောပါတယ်။သူ့ရဲ့ပြောကြားမှုကသမ္မတဗလိုဒီမီယာဇီလန်စကီရဲ့ယူကရိန်းတပ်တွေပုံစံပြောင်းပြီးတော့ရုရှားကျူးကျော်မှုတုံ့ပြန်တိုက်ခိုက်တဲ့ဆန္ဒနဲ့ kait နေပါတယ်။ယူကရိန်းဟာသူ့ရဲ့ရုရှားကျူးကျော်စစ်တွန်းလှန်မှုရဲ့ရှေ့မတိုးနိုင်မဲ့ဖြစ်တယ်လို့အဓိကအကူအညီပေးနေတဲ့အမေရိကန်စီကစီးအကူအညီထပ်ရဖို့လည်းမေးမြန်းများဖြစ်နေပြီးတော့စင်ကောင်မှုတွေကျုံရခြင်းမှာသမ္မတဇယ်လန်စကီကအခုလိုဆိုင်ရက်စကီကိုဥဆောင်မှုခံရလိုက်တာဖြစ်ပါတယ်။အချိန်ထဲမှာပဲအမေရိကန်ပါတီကြီးနှစ်စလုံးကအထက်လွှတ်တော်အမတ်တွေပါတဲ့အဖွဲ့ဟာတောက်ကြနေမှာယူကရိန်းသမ္မတနဲ့တွေ့ဆုံပြီးယူကရိန်းအတွက်စီးအကူအညီထပ်ပေးနိုင်အောင်ကြိုးပမ်းမှာဖြစ်ကြောင်းအာမခံခဲ့ကြပါတယ်။ဆူဒန်မှာပဋိပက္ခဖြစ်ပွားနေတဲ့ရဲပေါင်း300လောက်ကြားလာတဲ့အတွက်တန်းနဲ့ချီတဲ့အိုးရင်ပြောင်းရွှေ့နေရတဲ့ကလင်းငယ်ရင်းဟာအကျန်းဖက်မှုနဲ့ရက်ဆက်တဲ့ကျူးလွန်မှုတွေငတ်မမှုဒဏ်တွေကိုနောက်တစ်ချီထပ်ပြီးရန်ဆိုင်ရနိုင်တယ်လို့ကုလသမဂ္ဂ UNICEF အဖွဲ့ကတတိပေးလိုက်ပါတယ်။ဆူဒန်မှာအိုးရင်ရွှေ့ပြောင်းလာတဲ့ကလင်းငယ်ပေါင်းက၄သန်းလောက်ရှိပြီးဒါကကမ္ဘာပေါ်မှာအများဆုံးဖြစ်တယ်လို့ UNICEF ကပြောပါတယ်။လွန်ခဲ့တဲ့ရက်ပေါင်း300အတွင်းနေ့စဉ်လိုလိုပဲကလင်းငယ်13,000လောက်ဟာအိုးရင်ဆွန့်ခွာထွက်ပြေးရပြီးတော့ဆိုးရတဲ့အခြေအနေတွေရောက်သွားတယ်လို့လည်းပြောပါတယ်။မကြာသေးခင်ကမှဆူဒန်ကနေပြန်လာတဲ့ UNICEF ပြောခွင့်ရ James Elder ကတော့ဆူဒန်မှာတိုက်ခိုက်မှုတွေပြင်းထန်နေတာကြောင့်ကလင်းရီဟာမိသားစုရဲ့တငယ်ချင်းတွေနဲ့ကွဲကွာပြီးပိုင်ဆိုင်မှုအလုံးဆုံးရှုံးရတဲ့အပြင်သူတို့ဝင်းကျင်ဟာလည်းလုံခြုံစိတ်ချမှုမရှိဘဲနဲ့ညှော်နှင့်ချက်တွေပါပျောက်ဆုံးနေတယ်လို့ပြောပါတယ်။ကလင်းငယ်ပေါင်း9သိန်းကျော်ကဒီနှစ်အတွက်အဆိုးအဝါဆုံးအဟာရပြတ်လတ်မှုဒဏ်ခံရတယ်လို့တောင်းနေချေတည်ဆုံးမှုလည်းရှိတယ်လို့ပြောပါတယ်။ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကတော့ဆူဒန်မှာလူပေါင်း18သန်းလောက်ငတ်မောက်ခေါင်းမောင်းမှုနဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ်။ဆူဒန်နိုင်ငံနဲ့လူပေါင်း15သန်းလောက်နဲ့အိန္ဒိယနိုင်ငံတွေမှာခိုလုံရတဲ့1.9သန်းအတွက်အရေးပေါ်အကူအညီပေးဖို့ကုလသမဂ္ဂကဒေါ်လာသန်း4,000ကျော်တောင်းခံထားပါတယ်။
VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေမနေ့ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရခိုင်ပြည်နယ်ထဲမှာအခုသတင်းပတ်အတွင်းမှာပဲစစ်ကောင်စီတပ်တွေနဲ့ရခိုင်တပ်တော်အေရိုချာတိုက်ခိုက်မှုတွေတိုးလာနေတဲ့အတွက်အရသာထိခိုက်မှုတွေနဲ့အတူအများအပြားအိုးအိမ်ဆွန့်ခွာထွက်ပြေးနေရကြောင်းနဲ့ဒီလိုတိုက်ခိုက်မှုတွေအတွက်မှာပဲဒေသခံတွေနဲ့ရိုဟင်ဂျာတွေထိခိုက်မှုနည်းအောင်ချက်ချင်းအရေးယူဆောင်ရွက်ဖို့အတွက် HRW လူခွင့်ရေးအဖွဲ့ကြီးကလည်းတောင်းဆိုလိုက်ပါတယ်စစ်ကောင်စီနဲ့အေရိုချာတစ်နှစ်လောက်အပြစ်ခတ်ရစဲထားရကလည်းမနေ့နိုဝင်ဘာ23ရက်မှာတော့ကြော်ပြန်တိုက်ပွဲတွေပြန်ပြီးတော့ဖြစ်ပွားလာတာဖြစ်ပါတယ်။ဒီနှစ်ဆန်းကစပြီးစစ်ကောင်စီကအေအေကိုဘူးသီးတောင်မြို့နယ်တောင်ပိုင်းကရွန်ဂျာရွာတွေမှာထိုးစစ်ဆင်ခဲ့တဲ့အတွက်ဒေသရင်းတေဆုံးမှုတွေနဲ့ဥယျာဉ်ပျက်စီးမှုတွေရှိလာတာကြောင့်ဒီလိုထိခိုက်ပျက်စီးမှုတွေနည်းနိုင်တယ်များနည်းအောင်လှုပ်ဆောင်ကြဖို့ Human Rights Watch အဖွဲ့ရဲ့အရှေ့အာရှဒေသဆိုင်ရာသုတေသနမှူးကပြောပါတယ်။ဘူးသီးတောင်ဆေးရုံနဲ့ဒေသရင်းမှာရှိတဲ့ဆေးကန်တွေမှာလူနာတွေပြည့်နေကြောင်းနဲ့မြန်မာစစ်တပ်ဟာခြေရွာတွေကိုလေကြောင်းတိုက်ခိုက်မှုတွေလုပ်နေကြောင်းလည်းဒေသခံတွေကပြောပါတယ်။ဒါအပြင်စစ်တပ်ကရခိုင်ပြည်နယ်ကရေကြောင်းလမ်းတွေကားလမ်းမကြီးတွေကိုပိတ်ဆို့ထားပြီးတော့လူသုံးကုန်ပစ္စည်းတွေကိုတင်းစီတာဖျက်ဆီးတာတွေရှိနေတယ်လို့လည်းပြောပါတယ်။နယ်စည်းမခြားဆေးပညာရှင်များအဖွဲ့ MSF ကတော့ရခိုင်ပြည်နယ်တွင်းမှာသူတို့ရဲ့ရွေးရှားဆေးကုသရေးစခန်း25ခုကိုစစ်ကောင်စီကနေ January 16ရက်ကနေစပြီးတော့ပိတ်ထားလိုက်တဲ့အတွက်သူတို့ဟာဒေသခံတွေရဲ့ချမ်းမာရေးကိုထိခိုက်ဖို့ရှိတယ်လို့လည်းပြောပါတယ်။ရခိုင်တပ်တော်အင်းရဲ့စခန်းသိမ်းတိုက်ပွဲကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံကြတဲ့မြန်မာနယ်ခြားဆောင်ရဲတပ်ဖွဲ့ဝင်တွေကိုရိုဟင်ဂျာတွေပေါ်မှာလူမျိုးစုံတပ်ဖြတ်မှုဖြစ်ဆွဆွဲခံနေရတဲ့ရက်ဆက်ကြမ်းကြုတ်တဲ့ယာစွန့်မှုတွေနဲ့ဆက်ဆက်ပြီးအပြည်ပြည်ဆိုင်ရာယာစွန့်မှုတရားရုံး ICC နဲ့ချိတ်ဆက်ပြီးတော့စုံစမ်းစစ်ဆေးဖို့လက်ရောညီဆွေဖြစ်စေဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကို45 rights လူခွင့်အဖွဲ့ကြီးက February 10ရက်နေ့မှာတောင်းဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အနေနဲ့ဒီနေကြားဆောင်အရာရှိတွေကိုအရင်စလိုပြန်ပြီးမပို့ဖို့နဲ့သူတို့တွေလိုအပ်တဲ့အကူအညီအကာအကွယ်ပေးမှုတွေကိုပေးပြီးတော့မြန်မာနိုင်ငံကရက်ဆက်ကြမ်းကြုတ်တဲ့ယာစွန့်မှုတွေအတွက်စုံစမ်းစစ်ဆေးတင်တယ်လို့လည်း45 rights ရဲ့အခုဆောင်အရာရှိချုပ် Matthew Smith ကပြောပါတယ်။ဒါဟာတခြားမြန်မာစစ်တပ်ရဲတပ်ဖွဲ့နဲ့နေကြားဆောင်တပ်ဖွဲ့ဝင်တွေအတွက်လည်းအကျိုးရှိပြီးတော့သူတို့အစစ်ဆေးခံလာပြီးတော့နိုင်ငံတကာတရားရှင်ရဲ့ရန်တရားတွေနဲ့ပူးပေါင်းဆောင်ရွက်ရေးမှာလည်းအထောက်အကူပြုလာနိုင်တယ်လို့ပြောပါတယ်။ဒီနေကြားဆောင်ရဲတပ်ဖွဲ့ဝင်တွေကိုမြန်မာစစ်ကောင်စီလက်ကိုအတင်းကျပ်ပြန်ပြီးမပို့ဖို့လဲ45 rights ကတောင်းဆိုထားပါတယ်။ရာဇဝတ်မှုတွေကျူးလွန်ရမှာပါဝင်ခဲ့ခြင်းရှိမရှိနဲ့အထောက်အထားတွေသိရှိထားတာတွေရှိမရှိသူတို့ရဲ့အရင်ကလုပ်ရတွေကိုစစ်စစ်နေခြင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့သူတို့ကိုအကူအညီနဲ့အကာအကွယ်တွေပေးအပ်ဖို့အရေးကြီးတယ်လို့လည်း45 rights ကအလေးပေးတိုက်တွန်းထားပါတယ်။အရင်လကမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဖျားချောင်းဝိပြုဖို့အတွက်စုဝေးရောက်လာနေတဲ့ကလေး9ဦးအပါအဝင်အရသာ18ဦးတေဆုံးခဲ့ရတဲ့ဖြစ်စဉ်ဟာစစ်ရာဇဝတ်မှုဖြစ်တဲ့စုံစမ်းစစ်ဆေးတင်တယ်လို့နိုင်ငံတကာလူငင်းချမ်းသာ권အဖွဲ့ Amnesty International ကပြောပါတယ်။January 9ရက်နေ့ကသခိုင်းတိုင်းအိန္ဒိယနယ်စပ်အနီးကကနန်ချေးရွာကစိန့်ပီတာခရစ်ယာန်ဘုရားကျောင်းနေမှာဖြစ်ခဲ့တဲ့ဒီလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ Amnesty International ကမျက်မြင်သက်သေတွေကိုမေးမြန်းစုံစမ်းပြီးအစီရင်ခံစာထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်တိုက်ခိုက်မှုကြောင့်ဘုရားကျောင်းနဲ့စာသင်ကျောင်းတွေအပြင်အရသာနေအိမ်6လုံးလည်းပျက်စီးခဲ့ရတယ်လို့နောက်ထပ်လူပေါင်း20ကျော်လည်းထိခိုက်ဒဏ်ရာရခဲ့တာပါစာသင်ကျောင်းတွေဘုရားကျောင်းနဲ့အနည်းနာကနေတွေပျက်စီးမှုအလုံးဟာလေကြောင်းတိုက်ခတ်မှုနဲ့ကိုက်နေပြီးတော့အရသားတွေကိုပြစ်မှတ်ထားပြီးထိခိုက်စေတဲ့စစ်ရာဇဝတ်မှုဖြစ်နေစုံစမ်းစစ်ဆေးတဲ့လေလို့ Amnesty International ရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။ဒီဖြစ်ရပ်ကိုကဘာကနေကြောခိုင်းမနေတဲ့မဲနဲ့ဒီလိုအရသားတွေကိုကာကွယ်ပေးဖို့အတွက်စစ်တပ်ကိုဒင်းစီမယောင်းချဖို့လေ Amnesty International ကတိုက်တွန်းထားတာပါ။
စနေမနေ့ခင်းထိတ်တန်းသတင်းတွေကိုဒေါခင်မျိုးသက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ဗျာ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့မိမိရဲ့သဘောထားအမြင်တွေကို VOA Bambi's Facebook နဲ့ YouTube ကထုတ်လွှင့်ချက်တွေမှာလည်း တိုက်ရိုက်မှတ်ချက်ပြုနိုင်ပါတယ်ခင်ဗျာအခုကဆက်လို့စောင်းမနဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်တင်ဆက်သွားပါမယ်အခုတော့တရုတ်နှစ်ကူးကာလလူကြိုက်များလာတဲ့ငကားတတူအကြောင်းနဲ့စတင်ပါမယ်2024ခုနှစ်ဆိုင်မှာကြာရောက်တဲ့တရုတ်နှစ်တစ်ကူးကစင်မင်ကြောင့်တတူထုအနုပညာရှင်တွေအတွက်စီးပွားရေးအခွင့်အလမ်းတွေဖန်တီးပေးနေပါတယ်တရုတ်နှစ်ခတ်အရာတရုတ်နှစ်တစ်ကငကားနှစ်ဖြစ်တာကြောင့်ဒဏ္ဍာရီလာတတဝါတစ်ခုဖြစ်တဲ့ငကားပုံစံကဟောင်ကောင်မှာတတူထိုးသူတွေအကြားရည်ပန်းစားတဲ့ဒီဇိုင်းဖြစ်လာနေတာပါဒီကြောင့် AP သတင်းဆောင်မကိုအခြေခံပြီးအလိမ္မာကပြောပြပေးပါမယ်ခင်ဗျာ
2024ခုနှစ်ရဲ့ငကားနှစ်ကိုကူးပြောင်းမှုတရုတ်နှစ်တကူနေအားလည်းရကဖေဖော်ဝါရီလ10ရက်နေ့မှာစတင်ပါတယ်ဟောက်ကောက်မှာတော့ဒီလစ်လစ်တဲ့ရဲ့ရာသီရုပ်ငကားပုံဒီဇိုင်းမျိုးစုံကိုဆေးမင်တတူထိုးခြင်းသူတွေအတွက်ထိုးပေးနေရတာပါအရာမတကားကြီးလက်ပတ်သွားနေတဲ့ပုံကိုဘဲဘက်ရင်ဘက်ကနေလက်မောင်းအောင်အထိအနီအပြားနဲ့အဝါအယောင်တွေနဲ့ဆင်းဆက်ချတတူးအသေးရေးထိုးနေတာပါဒီလိုရောင်စုံဆင်းမင်ဒီဇိုင်းတွေကိုတတူးပြည်သားရှင်မာကတ်စ်ရန်ဖတ်တီးရေးဆွဲနေတာစနစ်နှစ်ကျော်ရှိပြီဖြစ်ပါတယ်ဟောက်ကောက်ခလူးကျုံမှာရှိတဲ့သူ့ရဲ့တတူးဆိုင် 59 တတူးမှာသမိုင်းဝင်တတူးပုံတွေကိုချိတ်ဆွဲပြသထားပါတယ်ဟောက်ကောက်ရဲ့အရင်ဆင်းမင်တတူးပညာရှင်တွေရဲ့ရှေးဟောင်းငကားတတူးလျာရင်းနဲ့သူ့ဆိုင်နေရာပေါ်မှာအလားဆင်ထားပါတယ်
။အလုံးရဲ့ပွေဟောက်တို့ဟိုင်တိုင်းချူရတီဘေကောက်ဟောက်ရဲ့ရည်စ
အထူးသဖြင့်အာရှလူမျိုးတွေအတွက်ငကားဆိုတာကကောင်းတဲ့အတိတ်နမိတ်အဓိပ္ပာယ်ဖြစ်ပါတယ်။အဂရစ်ဘရင်နေတောင်ဒီလိုငကားပုံတံတွေတုံးတက်ကြတာပါ။တရဝါတွေအလုံးထဲမှာငကားဆိုတာတာလုံးထူးကြတယ်လို့ခံစားရတယ်။ဒါကြောင့်တတူးထိုးမယ်ဆိုရင်ကြွက်ပုံထိုးမယ်လို့မရွေးဘူးလေအကောင်းဆုံးပုံကိုထိုးကြပါလေထိုးတဲ့သူကိုယုံကြည်ချက်ပေးတဲ့ပုံတံကိုပဲရွေးထိုးကြတာပ
ါရုံလင်းကနေတကားနှစ်ကိုကူးပြောင်းမယ်တရုတ်နှစ်တကူအားလည်းကဖေဖော်ဝါရီလ10ရက်နေ့မှာစတင်မှာဖြစ်ပါတယ်ဟောက်ကောက်မှာနေနေတာ6နှစ်ရှိပြီဖြစ်တဲ့ဩစတြေးလျနိုင်ငံသားအဗန်မက်ကာတီစီမှာတခြားတတူးတွေလည်းရှိပါတယ်ဒါပေမဲ့ဒီလစ်တရုတ်နှစ်တကူမှာတော့အမတ်တရငကားပုံကိုမှရွေးပြီးတော့သူ့ရဲ့ဘေဘက်လက်မောင်းမှာတတူးထိုးလိုက်တာပါဒီလကားဆင်းမင်တတူးထိုးတာသုံးကောက်ချင်းပြီးထိုးယူရတယ်လို့တတူးဆရာယွန်းကပြောပါတယ်အရင်ရုပ်ပုံအနာသာအကျန်းဆွဲရပါတယ်ပြီးမှအယောင်သွင်းအိတ်တွေအဆင်တွေကိုလည်းအသေးစိတ်လုပ်ရတာဖြစ်ပြီးတော့အရင်ပြားကလည်းအဲ့နဲ့အချက်ပေါင်းများစွာချိရတာမို့ဈာရဲမှာအနာပေးဖို့အချိန်ယူလုပ်ရတာဖြစ်ပါတယ်လကားပုံတတူးထိုးခြင်းနဲ့အဗန်မက်ကာတီကလည်းဟောက်ကောင်မှာရှိတဲ့ဖျားเจ้าတွေနဲ့ဘာသာရေးအဆောက်အဦတွေတော်တော်များများကိုတွားကြည့်ပြီးတော့သူ့လိုချင်တဲ့ပုံတွေ့တဲ့အထိလက်ပတ်ရှာနေခဲ့တာဖြစ်ပါတယ်တနေရာမှာတော့သူကြိုက်တဲ့ဒီငကားကြီးတွားတွားနေတဲ့ပုံကိုတွေ့လာတာပါ
I've visited lots of temples and sacred sites in Hong Kong
ဒီငကားပုံစံကိုကျွန်တော်ကြိုက်တယ်ဒါတရုတ်ငကားလေဟိုးအရင်ကတည်းကကျွန်တော်တက်တူးထိုးတယ်ဆေးမင်တက်တူးတွေကိုကြိုက်တာလေဒါကြောင့်ငကားပုံတံထိုးဖို့ဆုံးဖြတ်လိုက်တယ်
တတူးပညာရှင်ယွမ်ကတော့ဒီအလုပ်ဆောက်လုပ်တာဟောင်ကောင်ရိုးရာတတူးဆိုင်မှာ6လကြာအလုပ်တင်နေစခဲ့တာပါအဲ့ဒီနောက်ပိုင်းမှာတော့သူ့ဆိုင်သူဖွင့်ခဲ့ပါတယ်လူခဲ့တဲ့ရှင်းကသူ့ရဲ့ကိုယ်ပိုင်တတူးလုပ်ငန်းကိုစတင်ခဲ့ပြီးတော့အခုအသက်33နှစ်အရွယ်မှာတော့သူ့ရဲ့လက်အောက်မှာအငယ်တန်းတတူးပညာရှင်6ယောက်ရှိနေပါပြီသူ့ရဲ့ style ပုံစံကသူ့တည်ယူလေးလာခဲ့တဲ့ဟောင်ကောင်ငကားရုပ်တွေကနေစိတ်ကူးကိုမျိုးပြီးတော့ဖန်တီးတယ်လို့ယွမ်ကဆိုပါတယ်သူကဟောင်ကောင်ရဲ့ရိုးရာတတူးရည်ကြီးမှုကိုဆက်ရှိတဲ့တည်းစီဖို့စိတ်ဆန္ဒနဲ့လုပ်နေတာလည်းဖြစ်ပါတယ်တတူးရွေးဆွဲတဲ့အခါအရေးပြားပုံမှာရှိတဲ့အကျဉ်းကူကအစာခြေသေးဖွဲ့စည်းပုံအစုံနှကားရဲ့မျက်နှာပေါ်ရှိတဲ့အသွေးပြင်အလုံးအသင်းစိတ်ကအစာသူဂယူဆိုင်ပါတယ်အရေးကဆိုရင်ဒီလိုနှကားပုံတတူးတွေကိုလူစိုးခိုင်းတွေနဲ့ရာဇဝတ်မှုနဲ့ပတ်သက်ဆက်နွယ်တဲ့လျှို့ဝှက်အဖွဲ့အစည်းတွေကလူတွေပဲထိုးခဲ့ကြပေမဲ့အခုခေတ်မှာတော့ဒီနှကားပုံတတူးထိုးတာလူကြိုက်များလာပြီးလူစိုးခိုင်းတွေနဲ့မပတ်သက်တော့ပါဘူးဟောက်ကောင်မကတတူးဆရာတယောက်ပဲရှိတဲ့တကူတော့တတူးဆိုင်အသေးကနေတတူးဆရာ5ယောက်ဒါမှမဟုတ်6ယောက်ရှိတဲ့ဆိုင်အကြီးအထည်တတူးစတူဒီယိုပေါင်းရာနဲ့ချီရှိပါတယ်အခုလဲတရုတ်လူမျိုးတွေနဲ့နှစ်သက်ငကားနှစ်ရောက်တော့မှဖြစ်လို့ငကားပုံတွေအထိုးများနေတာပါဗြိတိန်နိုင်ငံဘွားတတူးပညာရှင်ဂျွန်ဟာသူ့ရဲ့ Dragon Slayer တတူးဆိုင်ကိုဖွင့်ခဲ့တာ10နှစ်ကျော်ရှိနေပါပြီသူကလည်းငကားပုံစံတတူးတွေနဲ့လက်မဲ့ကြီးတာပါသူကတော့လက်မဲ့ကျော်တက်တူးဆရာဂျီမီဟိုစီကနေဒီပညာသင်ယူခဲ့တာဖြစ်ပါတယ်။သူအတွက်ဒီငကားပုံဟာဘယ်တော့မှယူမသွားပဲဖက်ရှင်ကျနေမဲ့ရုပ်ပုံဖြစ်ပါတယ်။
I just think aesthetically they look really, really cool. And they're sort of made to go on the body, really. Like they're, you know, you can put them anywhere and they'll look
good. These are the ones that are in the world. These are the ones that are in the world. They're 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 in the world. အသက်20အရွယ်မှာလဲဒီငကားပုံတွေကကြီးကောင်းနေမယ်အသက်60အရွယ်မှာလဲကြီးကောင်းနေမှာပါပဲဒီတက်တူးတွေကအမြဲဒိတ်အောက်သွားတာမရှိပါဘူ
းသူကအခုလဲအထူး special ငကားဒီဇိုင်းပုံစံကိုရေးဆွဲနေပါတယ်သူစီမှာတက်တူးလာထိုးတဲ့ Catherine Cheeseman ကတော့တနစ်ခီးထွက်နေတာဖြစ်ပြီးတော့အခုဟောက်ကောင်မှာခီးလက်ဆုံးခီးတစ်ထောင်အဖြစ်လာရောက်လဲပတ်တာပါသူရဲ့ဘဲဘက်တင်မပေါ်မှာအဖြူအမဲငကားတကောင်ပုံစံတက်တူးထိုးနေပါတယ်
Primarily, my father died a few months ago, and it's kind of he like sort of the kind of the whole.
Jama phe ga pi ye de la bai ma be song twa khe ba de. Jama phe ya danari de sait ku san che a chang ya ri ko pyo pya khe mai set pe khe da bo. Di ro di yauk tho da ga a phe a mat ya le pa da bo. Naga ne patat yin de ka ba lo ma ga danari ne patat bi lak khan tha ja da. A thu thi phin di hong kong ma naga ne patat bi ro yin che mu ga po mya ba de.ဒီကိုလာချင်တာဒါကြောင့်လဲပါတယ်လေ
။တွေဦးပွဲတော်လို့လူသိများတဲ့တရုတ်နှစ်တကူဟာနေတဲ့လအပေါ်အခြေခံတဲ့တရုတ်ပြည်ကနေရဲ့အစဖြစ်ပါတယ်။လစ်စင်နှစ်တိုင်းကိုတရုတ်ယာတီခွင်ရဲ့ယာတီရုပ်ဆက်လက်ကောင်းတဲ့ကတကောက်ကိုအစ်စ်ပြောင်းပါတယ်။အခုကုံမဲ့ရုပ်နှစ်ပြီးရင်ကူးပြောင်းမဲ့နှစ်တက၎င်းနှစ်ဖြစ်ပါတယ်ရှင်။ကျမလေးပါပါ
။လေးမဖြစ်ပြခဲ့တာပါဗျာ။အခုတော့ဥကျော်စံသားကမူရင်းအပေါ်မပြတ်စူးစီးတင်ပြထားတဲ့ကမ္ဘာမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ရေးသားနေကြသလဲဆိုတာကိုကြည့်ကြအောင်ပါခင်ဗျာ
။ခုကပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေထဲမှာတော့အနာရှင်စနစ်ကိုတော်လှန်နေတဲ့မြန်မာပြည်သူတွေအကြောင်းမြန်မာအရေးမှာတရုတ်ကဘယ်လိုပါဝင်ကစားနေသလဲဆိုတာနဲ့ကမ္ဘာပေါ်မှာမြန်မာနိုင်ငံကဘယ်လိုအဆင့်တန်းမျိုးကိုရောက်နေပြီလဲဆိုတဲ့အကြောင်းအရာတွေဖြစ်ပါတယ်။အဲဒီကမှပထမဆုံးပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာကတော့Myanmar revolts against dictatorship. Anashin Stego, Myanmar Donhan Jins, where it comes in. Titinan Ponsu Dirak, he that is Thunza Jebe Pippa. The Bengal Post.com to look up Yama Pippa. Sit on Ajama, see, and I think we have Berungama, Mount Minetheru. Now, so Moro, Yeningoya, you be Pippa. Whom Yamananga, Chini Hara, Dida, me Chilani, Kaima Jadare, Donahin, New Mount Yazuria.တပ်ဖွဲ့တွေ့ကြုံရင်ကျက်လာတဲ့မြန်မာစစ်တပ်ပေါ်အောင်မြင်မှုခီးစတင်လာနေပြီဖြစ်တယ်။1962ကစပြီး250လောက်ဆီယနာရှင်စနစ်အောင်မှနေခဲ့ရပြီး2017ကနေ2021အထိဆယ်စုနှစ်တခုကြာနိုင်ငံရေးလွတ်လပ်မှုစီးပွားရေးပြုပြင်မှုနဲ့ဖွံ့ဖြိုးရေးလမ်းကြောင်းရရှိခဲ့ပြီးတဲ့နောက်ပူဇော်မူကြီးမြောင်းလိုက်အနာစင်လိုက်တော့လူငယ်တွေတိုင်းသားအင်အားစုတွေရပ်ဖက်ခေါင်းဆောင်တွေနဲ့အနာသိမှုကိုဖီဇန်တဲ့လူလူကဆုံရှုံသွားရတဲ့ဒီမိုကရေစီစနစ်ကိုပြန်သွားနိုင်ရေးအတွက်ပြင်းထန်တဲ့ပြည်တွင်းစစ်ကိုဆင်ထွက်လာခဲ့ကြတယ်လို့ဆိုပါတယ်။မကြာသေးပြီလရဲ့အတွင်းမှာပဲအောင်ပွဲရေးဆက်တိုက်ရရှိလာခဲ့ပြီးဆီယနာရှင်စနစ်ကြမ်းကြမ်းခံနိုင်စွာမရှိတော့တဲ့အခြေအနေဖြစ်လာပါတယ်။ဒီချိန်မှာတိုင်းပြည်ရဲ့အနာဂတ်ဟာ stakeholder dialogue at home ပြည်တွင်းမှာသက်ဆိုင်တဲ့အဖွဲ့အစည်းတွေအားလုံးတွဲဆုံဆွေးနွေးမှုနဲ့Engagement from the international community and regional players. Nangara Sainwai na Deza Rin Tawon Siduriya Khangana Apo Mikuni Elu Suvare. Tinyama Sita Gu Aumaybo Suraga Tkanda Psipi. Lumeus Unkwebya Mure Sinere Nangan Tkumha. Federal Democracy Pidangzu Nyo Manjene. Alung Lekhanai Aung Suzuita Naimbo Sura. Kekhebi Mutom Mso Chubayama Kiza Psiparehra.ဒီကြော်လာရေးကဆီယနာရှင်စတီကိုတွန်းလှန်နိုင်မှာဖြစ်ပေမဲ့ရှေ့ဆက်လုံးစရာတွေအများကြီးပဲရှိနေတယ်။အင်းသားလက်နက်ကင်အင်းအားစုတွေအထက်မှာအချင်းချင်းမတက်တာဘဟုအစုံမှုကိုဆန့်ကျင်လိုတာတွေတွေ့နေရတယ်။ PDF လူငယ်တွေကလည်းအနာဂတ်ပုံဖော်ရေးအတွေ့အကြုံရှိသေးသလို NUG ရဲ့ခေါင်းဆောင်မှုကလည်းပဲ PP ပြင်းပြင်းရုပ်လုံးမပေါ်လာသေးဘူးလို့ဆိုထားပါရယ်။တိုက်ပွဲရဲ့တစ်ဘက်ကတော့ဘုဂျုံမူကြီးမြောင်းလာတဲ့စစ်ကောင်စီအပေါင်းပါတွေကိုဖယ်ရှားရေးဖြစ်ပြီးတိတဲ့ပိုရေးကြည့်တဲ့ကြံတော်ကတော့သူပြင်းရေးလူလာတဲ့လူတွေအနေနဲ့2017ကာလရုံးကလို့အလို့ဖြစ်တဲ့အပေးယူနဲ့အနာခွဲဝေရေးလှုပ်ဆောင်ရမှာပဲဖြစ်ပါရဲ့စစ်တပ်ကိုအောင်နိုင်ပြီးမျောမှန်းချက်မပေါင်းမြောက်ဖဲစိတ်စိတ်မမကွဲမူရေးစီဝါနဲ့ရာဇဝမှုတွေကြီးထွားလာခဲ့ရင်တော့မြန်မာသမဂ္ဂအင်ဂျင်နဲ့နိုင်ငံတကာအစိုင်းပိုင်းအတွက်ပါနင့်နာစီမှာဖြစ်တယ်မြန်မာအရင်နဲ့ပတ်သက်ပြီးအာဆီယံဟာတိတိယောက်ယောက်မလုံနိုင်ပဲအချင်းချင်းကွဲလွဲနေကြတယ်။ဒ ဒါပေမဲ့အခုအခါမှာတော့ NU နဲ့တိုင်းရင်းသားအားစုတွေဟာဆိုရင်ဒုံမြင့်မြောင်နိုင်ကိုကျော်လွှားပြီးစစ်တပ်ရဲ့ကြမ်းအစိပ်ပိုင်းတချို့နဲ့မှာထိတွေ့ဆက်ဆံနိုင်တဲ့အခြေအနေဖြစ်လာတဲ့အတွက်ဒုတိယအကြိမ်အခွင့်အလမ်းတရပေါ်လာပြီးဖြစ်တယ်လို့ဆိုထားပါတယ်ခင်ဗျာ။ဆမားရှင်ဟာထိုင်းနိုင်ငံရှူလာလကွန်တက်ကသူလုံခြုံရေးနဲ့နိုင်ငံတော်လေ့လာရေးအကြီးအကဲသူတွေဒီဘာမောက်ဆတ်တူဖြစ်ပါတယ်ခင်ဗျာ။Xi Jinping is playing deadly games with Myanmar and North Korea. Xi Jinping ha Myanmar ne Myaw Korea ro ma andya ji ma hla de kwet de kasa de le so le kan sin ne The Observer editorial ko select pyo pya lo ba de theguardian.com ma phaya ba nya de ha tawon si de in a ji naingan takhu lo chin chan ya mae a sa de da ru ne de da pyin ba ga san nan chi de lu da ru ye bwa ko andya phit aw twun pu ni de lo yin da sa phit ba de ဆီယနာသိမ့်မှုတွေနဲ့အနာရှင်စတက်ဆိုတာဟာဘယ်တော့မှကုံပြူမပြူဘူးဒီထဲမှာမှ2021 February ဆီယနာသိမ့်ပြီးနောက်မြန်မာပြည်သူတွေကြုံတွေ့နေရတဲ့ခံစားမှုတွေကတော့မျက်မှောက်ခရဲ့ဘယ်ဆီယနာသိမ့်မှုမှမှအကျုံစဘူးလောက်အောင်ဆွေးရွားပြင်းထန်လာတယ်လို့ဆိုထားပါတယ်ပြုံမှုကြီးမအောင်နိုင်တဲ့သူ့လူတွေရဲ့ရက်ဆက်မဲ့ပြစ်မှုတွေဟာပြိုင်ဘက်မရှိအောင်ပဲဆွေးဝါးလာပါတဲ့တစ်ဖက်မှာလည်းပဲ PDF တွေတိုင်းဒလနဲ့အားစုရဲ့ပါဝင်တဲ့ပြည်သူလူထုရဲ့သူတို့ဘောတုံပြန်တိုက်ခိုက်နေမှုဟာလဲတုံနှိုင်းစရာမရှိဖြစ်နေပြီလို့ဆိုပါတယ်။တိုင်းဒညီနောင်တွေရဲ့ထူးစကြစစ်ကောင်စီတပ်တွေဟာလက်နက်ချတာဖျက်ပြေးတာတွေများပြားလာပြီးစိတ်ကြကြဆင်းလာနေတဲ့သူတို့ကောင်းဆောင်ကိုဝေဖန်လာကြတယ်။သို့ပေမဲ့စစ်ဘုတ်ချုပ်ကြီးတွေကတော့လက်မလျှော့ဘူး။အနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုအခံပြီးအေးပေါ်အခြေအနေကိုသက်တမ်းတိုးချဲ့လိုက်တယ်ဒီလိုမြန်မာနိုင်ငံကြုံတွေ့နေရတဲ့ဆင်းရဲဒုက္ခတွေကိုမပြုတ်ပြနိုင်တာဟာနိုင်ငံတကာအဆိုင်အဝိုင်းအနေနဲ့ကုလသမဂ္ဂရဲ့အခြေခံလူခွင့်ဆိုင်ရာပြဋ္ဌာန်းချက်တွေကိုအခိုင်အမာမလိုက်နာဘူးဆိုတာပြတ်သားနေခြင်းပဲဖြစ်တယ်လို့လည်းဆိုပါရယ်အမေရိကန်နဲ့မြန်မာနိုင်ငံကိုကိုလိုနီဖြစ်အုပ်ချုပ်ခဲ့မှုတဲ့ဗြိတိန်အပါအဝင်အနောက်ဒီမိုကရေစီနိုင်ငံတွေအနေနဲ့အလုံးလောက်ဖိအားမပေးတဲ့အတွက်ဝေဖန်ခံမှာဖြစ်တယ်လို့အာဆီယံနဲ့တည်းလဲစစ်ကောင်စီကိုထိထိရောက်ရောက်အရေးမယူနိုင်ပဲတချို့အဖွဲ့ဝင်တွေဟာဆိုရင်ထိတွေ့ဆက်ဆံနေတဲ့အတွက်ဆက်စရာကောင်းတယ်လို့ပြောထားပါတယ်။ဒီထဲမှာစစ်ပျက်စရာအကောင်းဆုံးကတော့တရုတ်နိုင်ငံရဲ့ကိုကျိုးစီးပွားအခြေပြုရည်တည်မှုပဲဖြစ်တယ်။ဒါဟာတကယ်တော့အားအောင်စရာလည်းသိမဟုတ်ပါဘူးတဲ့။တရုတ်ဟာတရားဥပဒေစိုးမိုးရေးနဲ့စာတူညီညာရေးတဲ့သူ့အမျိုးသားရဲ့အကျိုးစီးပွားကိုသာဦးစားပေးပြီးမြန်မာနိုင်ငံမှာအစိုးရနဲ့တိုင်းရင်းသားအင်အားစုတွေကိုလှေနှံနှစ်ဖက်နှင်းကစားလာခဲ့တာအထောက်ချခဲ့ပြီးဖြစ်တယ်။လို့ရတဲ့သူတို့လူကျင်တဲ့အကျိုးစီးပွားကတော့ Belt and Road လို့ခေါ်တဲ့ Balance စီမံကိန်းကကောဘူးနေစားဖြတ်ကျော်ရာဇဝခိုင်းတဲ့တိုက်ပွဲတွေသူတို့ဘက်ကမကူဆက်လာရေးလို့ပဲဖြစ်ပါတယ်။ဒီမူဝါဒဟာတခြားနိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်ဆက်ပါနဲ့လို့အနောက်နိုင်ငံတွေကိုမချခနပြောတတ်တဲ့သမ္မတရှီဂျင်းဖင်ရဲ့ချင်းကမှုစစ်စစ်ပဲဖြစ်တယ်လို့ဆိုထားပါတယ်။တရုတ်နဲ့အနိကမဟာမိတ်ဖြစ်တဲ့ရုရှားတို့ဟာမြန်မာစစ်တပ်ပေါ်ဩဇာအညောင်းဆုံးလနဲ့ချက်ပန်းသူတွေဖြစ်ကြတယ်သူတို့ရဲ့တခုကောင်းဆန်တဲ့စီးပွားရေးအကျိုးစီးပွားအတွက်မြမအရေးမှဝင်ရောက်ဆွဲဖက်နေကြတာဖြစ်တယ်တကယ်တော့ဒီအချင်းစရိုက်တွေဟာဒေသတွင်းဦးစီးဦးဆောင်နိုင်ငံတစ်ခုလည်းဖြစ်ကမ္ဘာထိပ်တန်းအင်အားကြီးနိုင်ငံတစ်ခုလည်းဖြစ်လာတော့မဲ့တရုတ်နိုင်ငံရဲ့တာဝန်ရှိမှုနဲ့လာလာမှမအဆက်တဲ့လုပ်ရတွေပဲဖြစ်တယ်ဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးသုံးသပ်ရေးသားချက်ကိုထုတ်နှုတ်တင်ပြလိုက်ရပါတယ်ဆောင်းမနောက်ပိုင်းမှာတော့မြောက်ကိုရီးယားအပေါ်တရုတ်ရဲ့သဘောထားကိုလည်းဝေဖန်ထားပါသေးခင်ဗျာBy almost every measure, Myanmar Honda ranks among the world's worst regimes. Kaba Asuya Zung, Asuya Stidhi Re Pawe Nye, Myanmar Sik Kaung Si Sure Kaung Si Nye, Kenari Ye Thun Ta Jek Go Zee Air Riga Tunupi Nau So Nye Nye Pyo Pya Lo Ba Diye Khmya. Natang Nusepte February Anadhinbi Sik Kaung Si Ye Nangan Dhuwaan Ajampe Lu Yat Dwe Yau Asak Khaya Zu Aya Zabang Le Rang Le Ya Kun Se Le Yau.ဖန်ခံရသူအရသာပေါင်း2500ကျော်မိရှုဖြစ်စီခံရတဲ့အိမ်လုံးကြီးပေါင်း98000ကျော်ရှိပြီးဒီချက်ပူဆူတာကတိုင်းပြည်လဲလူမှုရေးနိုင်ငံရေးစီးပွားရေးအဖက်ဖက်မှာဆုံဆုံနေနေရပြီးဆိုပြီးတော့မနက်ငယ်ဆူရနေကြနေတဲ့အခြေအနေတွေကိုကတားလိုက်ဆက်လက်ဖော်ပြပါရယ်ကမ္ဘာစီးရင်ငပ်မမှုဒေသဆိုရဲခေါင်းစဉ်အောင်မှာတော့ကုလသမဂ္ဂရဲ့ဖော်ပြချက်ရမြန်မာနိုင်ငံမှာလူကြီးလေးပုံတပုံအစားအစာမလုံးမမနဲ့ကြုံနေရတဲ့အာဖဂန်နစ္စတန်ပါကစ္စတန်ဒိုနက်တူဆိုရင်ဝင်ငမ်မှုဖူဒေတာစင်မှာပါဝင်နေရတယ် WFP ခေါ်ကဘာဆနာယီခအဖွဲ့အစည်းခံစားအရဆိုရင်လူကြီး 7.9% ဟာ အရှာပစိဖိတ်ဒေသအတွင်းအန်ဒီယရှိတဲ့ရေဝန်ဆိုတဲ့ခေါင်းဆောင်မှာတော့2017ခုလိုပဲပီးစ်အင်ဒက်စ်ကိုကမ္ဘာနိုင်ငံရေညွှန်ကြေးအရာစစ်ကောင်စီလက်အောက်မြန်မာနိုင်ငံဟာအရှာပစိဖိတ်ဒေသအတွင်းအန်ဒီယအများဆုံးတိုင်းပြည်ဖြစ်နေပြီးအစဉ်ဆက်ရှိမှာရှိနေတဲ့မြန်မာနိုင်ငံအောက်မှာတော့နောက်ကိုရီးယားတရုတ်နိုင်ငံပဲကျန်တော့ရဲလို့ဖော်ပြထားပါတယ်။ဒီအများဆုံးကိုထောင်ချထားတဲ့နိုင 993 ဦးရှိပြီးအဲ့ဒီထက်မှာအမျိုးသမီး3980ပါဝင်နေတယ်လို့ AAPB ကိုကိုကဖော်ပြပါရယ်။ရွေးကောက်ခံခေါင်းဆောင်တွေ၊ចောင်းသားလူငယ်တွေတရားမျှတမှုအတွက်တောင်းဆိုတိုက်ပွဲဝင်တဲ့အစံဝေးဝန်းကြောင်ဘောင်းဆောင်ကလူတွေအများအပြားကိုထောင်ချထားပြီးရှေ့ရဇုံမှုလူသားမျိုးနွယ်ပေါ်ကျွနွန်တဲ့ရဇုံမှုလူမျိုးလုံးဆက်ပြန့်တဲ့ပြည်မှုတွေကိုကျွနွန်တဲ့ရှေ့ယူနေပေါင်းဝတ်တွေကတော့တိုင်းပြည်ရဲ့ရာထူးကြီးကိုရယူထားကြတယ်လို့လည်းဖော်ပြထားပါရယ်။တစ်ဆက်တည်းမှာပဲမြန်မာနိုင်ငံဟာတနင်္ဂနွေသမားတွေကိုဖမ်းဆီးထောင်ချရနေမှာတရုတ်နိုင်ငံပြီးရင်ကမ္ဘာပေါ်မှာအများဆုံးနိုင်ငံဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ဆက်လက်ပြီးတော့အမေရိကန်အခြေစိုက် Freedom House ရဲ့2023နှစ်ပတ်လည်အစီရင်ခံစာအရမြန်မာနိုင်ငံဟာလွတ်လပ်မှုမရှိသောနိုင်ငံဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ Owen Son Trebia ကမြန်မာနိုင်ငံမှာအစဉ်သဖြင့်မြင့်တက်နေတဲ့ကုလသမဂ္ဂ UNHCR အဆိုအရလူရေစစ်တပ်မှ625သန်းဟာ IDP ခေါ်ပြည်တွင်း Owen Son Trebia တွေဖြစ်တယ်။အဲ့ဒီကနှစ်တပ်မှ3သန်းကတော့2021ဆေးရနာသင်ပြီးအတင်းအဓမ္မမောင်းထုတ်ခံရသူတွေဖြစ်တယ်လို့ဆိုပါတယ်။ကျန်9သန်းကျော်တို့ဟာလည်းအဆက်အန္တရာယ်လုံခြုံမှုအတွက်အင်ဂျင်နိုင်ငံတွေကိုထွက်ခွာနေထိုင်နေရတယ်လို့ပြောပါတယ်။အဲ့ဒီထဲမှာဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေမပါသေးဘူးလို့လည်းဖော်ပြထားပါတယ်။ဒါတွေအပြင်ဘာဘာပေါင်းရင်ကကွက်ချင်းတင်းတဲ့နေရာမှာနှင်းကြတာခြားစားပြည်စီမှုအမြင့်ဆုံးဖြစ်နေတာနဲ့ဘာသာရေးလွတ်လပ်ခွင့်အကင်းမဲ့ဆုံးဖြစ်တဲ့နိုင်ငံဆိုတာကိုလည်းအခုကရင်းနဲ့ဖော်ပြထားပါရခင်ဗျာအခုတစ်ပတ်ကတော့ဒီလောက်ပဲဖြစ်ပါတယ်နောက်တစ်ပတ်မှာဘယ်လိုများသုံးသပ်ရေးသားလာကြအောင်လဲဆိုတာကိုစောင့်မျှော်လိုက်ကြပါစို့ရယ်အားလုံးကျေးဇူးတင်ပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့အမျိုးသမီးကဏ္ဍအလှဲ့မှာရှစ်တန်ခွင့်အတွက်ရုန်းကန်နေရတဲ့ချင်းဒုက္ခသည်အမျိုးသမီးတွေအကြောင်းတင်ဆက်ထားတာကိုကြည့်အောင်ပါဗျစစ်တပ်အနာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံကနေအိန္ဒိယအိန္ဒိယနိုင်ငံနဲ့ထွက်ပြေးခဲ့ကြတဲ့ဒုက္ခသည်9000ဝန်းကျင်ထိတိုးလာနေတာမှာအများစုကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ပါတယ်အမျိုးသမီးလာစဉ်သုံးပစ္စည်းပါဝင်တကိုယ်ရည်တန့်ရှင်းရေးကာဝယ်ဆေးနဲ့ကျန်းမာရေးပြုစုဆောင်ရှောက်မှုဆိုင်ရာအထောက်ပံ့တွေရည်တကြီးလိုအပ်နေတဲ့အကြောင်းကိုဒီဒုက္ခသည်တွေရဲ့အခြေအနေတွေကိုကိုယ်တိုင်တွားရောက်လေ့လာပြီးအစီရင်ခံစာပြုစုခဲ့တဲ့ချင်းတုတေတီအမျိုးသမီးတွေကပြောပါတယ်။တိတ်မကြခင်လပိုင်းကပဲအိန္ဒိယမြန်မာနယ်စပ်ကနေပြန်လည်ရောက်ရှိလာတဲ့ Esther Phar နဲ့ Abhishek Jha တို့ကိုမက်ခင်ဖြူထွေးက VOA Studio မှာမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ။
There's a path we must choose sometimes. Gotta stand up and fight sometimes.
မင်္ဂလာပါရှင် VOA မြို့သမီးကန္နာကနေជួសួរပါတယ်ဒီတစ်ပတ်မှာကတော့ဒီအိန္ဒိယနဲ့မြန်မာနယ်စပ်ကိုကိုယ်တိုင်သွားရောက်ပြီးတော့အဲ့ဒီမှာရှိနေကြတဲ့ဒီမြန်မာနိုင်ငံကနိုင်ငံရေးစီးပြိပက္ခတွေကြောင့်ထွက်ပြေးတင်းရှောင်နေရတဲ့ဒုက္ခသည်တွေရဲ့အခြေအနေတွေကိုကိုယ်တိုင်သွားရောက်လေ့လာထားတဲ့အချင်းအမျိုးသမီးသူတေတီနှစ်ယောက်ကိုဖိတ်ခေါ်ထားပါတယ်သူတို့ကတော့ဒါအမေရိကန်ပြည်ထောင်စုမှာ public health လို့ခေါ်တဲ့ဒါလူလူအများပြည်သူဆိုင်ရာကျန်းမာရေးကဏ္ဍတွေကိုအထူးပြုပြီးတော့ဗောနော်လေ့လာထားတဲ့သူတွေဖြစ်ပါတယ်ဒီနေ့သူတို့သွားရောက်ခဲ့တဲ့ခီးစင်နဲ့ပတ်သက်ပြီးတော့သူတို့ ဘယ်ရာတွေကိုရှာဖွေတွေ့ရှိခဲ့တယ်လဲသူတို့အနေနဲ့သူတို့ရှာဖွေတွေ့တဲ့အပေါ်မှာဘာတွေဆက်လုပ်သွားမလဲဆိုတာတွေကိုမေးမြန်းသွားမှာဖြစ်ပါတယ်အဲ့တော့ studio မှာရောက်နေတဲ့အမျိုးသမီးနှစ်ဦးကျမကိုအရင်ဆုံးနာမည်လေးတွေမိတ်ဆက်ပေးပါအောင်ရှင့်
Yeah sure thank you for having us
ကျမတို့ကိုဖိတ်ခေါ်ရတဲ့အတွက်ကျေးဇူးတင်ပါတယ်ကျမနာမည်က Esther Ba ပါ
Thank you for having us my name
ကျမကတော့အဘိရှက်ကြပ
ါနမ်တမောပါမင်္ဂလာပါရှင် So basically
ဟုတ်ကဲ့ပါရှင်အစတန်ရဲ့အဘိရှက်အပါဝင်ချင်းမျိုးသမီးလူငယ်သူတေတီလေးဦးပါတဲ့အဖွဲ့ကဒီအိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်မှာရှိတဲ့ချင်းဒုက္ခသည်တွေရဲ့အခြေအနေတွေကိုသွားပြီးတော့လေ့လာခဲ့တယ်ဆိုတာကိုသိချပါတယ်။အမျိုးသမီးတွေဘယ်လိုများစုစည်းပြီးတော့ဒီသူတေတနာအစဉ်ကစားကိုလုပ်ဖြစ်ခဲ့ကြတာပါလဲရှင့်။
So we were contacted by the Chin Association of Maryland director Bu Zotumhong and
he to the Danalo Bu Maryland ပြည်နယ်ချင်းလူမျိုးများအဖွဲ့ CAM ရဲ့ director Bu Zotumhong ကကျမတို့ဆက်သွယ်လာတယ်လေ။ကျမရေကဏ္ဍမှာအလုံးလုံးနေကြတဲ့သူတွေကိုသူကရှာနေတဲ့အချိန်မှာပဲအားလုံးကအမျိုးသမီးတွေကြီးပဲဖြစ်သွားတယ
်။ Why all women?
ဆိုဘာကြောင့်များအမျိုးသမီးတွေကြီးဖြစ်သွားတာပါလဲ။ဘာကြောင့်လို့ထင်လဲရှင့်
We can say this because women tend to be in healthcare a lot much more than men.
ကျမရေကနာမှာအမျိုးသမီးတွေကအမျိုးသားတွေထက်ပိုးပြီးတော့ပါဝင်လှုပ်ဆောင်နေတာကြောင့်လို့ပြောရမယ်ထင်ပါတယ်။ဒါကြောင့်လည်းကျမရေပိုင်းပါဝင်လှုပ်နေတဲ့သူတွေကို CAM CAM အဖွဲ့ကလိုက်လံပြီးတော့စူးစီးတဲ့အခါမှာအမျိုးသမီးတွေကြီးဖြစ်သွားတာလို့ထင်ပါတယ်။
So ဒီလိုတွားရောက်ပြီးတော့သူတည်တနာလုပ်တဲ့အခါမှာရောအမျိုးသမီးနဲ့ပတ်သက်ပြီးတော့ဘယ်လိုအခြေအနေတွေရှာဖွေတွေ့ခဲ့ပါလဲရှင
့် So there was a lot of issue that is going on within like the women refugee community themselves
အမျိုးသမီးဒုက္ခသည်တွေကြားမှာတော့လူအချက်တွေကတော့အများကြီးပဲပေါ့ဥပမာပြောရမယ်ဆိုရင်အခြေခံအကျဆုံးဖြစ်တဲ့စားဖို့တောက်ဖို့အတွက်တော့သူတို့မှငွေမရှိကြဘူးငွေမရှိတော့ကျန်းမာရေးဆောင်ရှောက်ဖို့လည်းမတက်နိုင်ကြသလိုတကူရေးတန်ရှင်းဖြစ်တဲ့အခြေခံကြတဲ့အမျိုးသမီးလားစင်တုံးပစ္စည်းဆက်ပြနဲ့ခေါင်းလျှော်ရီလိုအသေးမွှားပစ္စည်းတွေဝယ်ဖို့တော့သူတို့မတတ်နိုင်ကြဘူးလေ
How many refugees are
လက်ရှိမီဇိုရမ်ပြည်နယ်မှာဒုက္ခသည်ဘယ်နည်းအောင်ရှိနေပါပြီလဲအမျိုးသမီးဥယေကဘယ်လောက်ရှိမယ်လို့ခန့်မှန်းပါလဲ
So there are roughly around 50,000 refugees and
ခမန်းကြီးဒုက္ခသည်ဥယေက9000ဝန်းကျင်လောက်ရှိတယ်အဲ့ဒီထဲမှာအများစုကအမျိုးသမီးနဲ့ကလေးငယ်တွေပေါ့
any significance finding about
the women အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ထူးထူးခြားခြားတွေ့ရှိချက်ဘာတွေရှိပါလဲအရေးကြီးသူတို့အတွက်လိုအပ်ချက်ဘာတွေရှိမလဲရှင့်
just as we mentioned recently they don't have pad
they don't have သူတို့ပဲပေါ့နော်အမျိုးသမီးလားစင်တုံးပစ္စည်းတွေမရှိကြဘူးတကူရေးတန်ရှင်းရေးအသုံးဆောင်ပစ္စည်းတွေမရှိဘူးဆက်ပြာခေါင်းလျှော်ရေးကနေအတွင်းကန်အင်ဂျင်နဲ့ဘောင်းဘီအစုံအသေးအမွှားလိုအပ်ချက်တွေကလိုအပ်နေတာပေါ့န
ော် I also heard that there are
အခုနောက်ပိုင်းဒုက္ခသည်စခန်းတွေမှာကိုဝင်တွေပုံများလာနေပြီးတော့သူတို့အတွက်ကျန်းမာရေးဆောင်ရှားဖို့မရဘူးဆိုတာမျိုးလဲကျမတို့ဒီဒုက္ခသည်တွေချာနေပြီးတော့ပြန်ချရတာတွေရှိပါတယ်အဲ့လိုလူတွေနဲ့ရောတွေ့ပြခဲ့ပါသေးလား
Some of the camps that we visited to will have around 10 to 15 pregnant women.
ဟုတ်ပါတယ်။ကျမတို့သွားခဲ့တဲ့ဒုက္ခသည်စခန်းတွေမှာကိုဝေတွေတွေကစခန်းတစ်ခုမှာအနည်းဆုံး10ယောက်ကနေ15ယောက်အထိရှိပါတယ်။သူတို့အတွက်အကူအညီတွေလည်းအများကြီးလိုအပ်နေပါတယ်။နီးစပ်ရာဒေသတွေကစခန်းတွေမှာအကူအညီတချို့ရတာရှိပေမဲ့မလုံလောက်ပါဘူး။ကိုဝေတွေမှမဟုတ်ပါဘူး။တခြားသောအမျိုးသမီးတွေအတွက်လည်းအခက်အခဲတွေရှိပါတယ်။လူဦးရေတိတ်တဲလာတဲ့အတွက်နေရာထိုင်ခင်းကစာကြက်တဲလာပါတယ်အမျိုးသမီးတွေအတွက်အကာအကွယ်ဖြစ်စေမဲ့တီးတက်နေရာမရှိတာမျိုးတွေပ
ါ I know that
မနာလေတာကဒီမီဇိုရမ်အစိုးရကဒုက္ခသည်တွေကိုကူညီပံ့ပိုးပေးနေတာရှိတယ်ကြိုးစားတယ်ဆိုတာမျိုးကိုလည်းသိထားပါတယ်ဒီလိုအကူအညီပေးပါလည်းရက်နဲ့ဒီဒုက္ခသည်တွေအတွက်အခုချိန်မှာပို့ပြီးတော့ခက်ခဲလာစေတယ်ဆိုတာကဘာကြောင့်ပါလဲရှင
့် So Mizoram welcome them as a brothers and sister they share everything that they have with them
ဟုတ်ပါတယ်မီဇိုရမ်ပြည်သူတွေကတော့ဒုက္ခသည်တွေကိုမိသားစုအညီကောင်မောင်နှမတွေလိုမျိုးပဲကြိုးစားကြတယ်သူတို့မှာရှိတာကိုလည်းမျှဝေသုံးစွဲပေးကြတယ်ဒါပေမဲ့ခက်တာကမီဇိုပြည်နယ်ကို၌ကိုကရုန်းကန်နေရတာလीပို့ဆိုးတာကတချို့နေရာတွေမှာဆိုရင်ဒုက္ခသည်ဥယေကဒေသခံဥယေထထောင်ပုံများနေတယ်အဲ့လိုနေရာတွေမှာဆိုရင်စားနေရခါနဲ့ကုန်ပစ္စည်းမလုံလောက်တာတွေကဖြစ်လာရော
So how much
ဒီနေအနေနဲ့ကုညီပေးပေမဲ့မလုံလောက်ဘူးဆိုတဲ့သဘောနားလဲပါတယ်ဆိုတော့အခုလိုအချိန်မျိုးမှာဘိုးဆိုးရအနေနဲ့ဒုက္ခသည်တွေကိုကုညီပေးဖို့ကဘလောက်ထိအရေးကြီးတယ်လို့ပြောနိုင်ပါလဲရှင့်
It is very important because only is through the funding that this relief
ဒီကိုအရေးကြီးပါတယ်ဘာကြောင့်လဲဆိုရင်တော့ဒီဒုက္ခသည်တွေအတွက်ကလောလောဆယ်ငွေစည်းထောက်ပံ့မှုရှိမှသာသူတို့ရဲ့အခြေခံနေထိုင်စားသောက်ရေးလိုအပ်ချက်တွေပြည့်လည်ပါပါ ဒါပေမဲ့လက်ရှိအထောက်ပံ့တွေကနည်းလွန်ပါတယ်အခုဆိုရင်အလားသိန်းကာလာ၄နှစ်ထဲရောက်လာတဲ့အခါဒေသခံတွေရဲ့အကူအညီကအကန့်အသတ်ရှိလာပါတယ်ပြည်ပရောက်နီးစပ်ရာဆွေးမျိုးသားချင်းတွေရဲ့အကူအညီကလည်းကြာတော့ပန်းလာကြတာရှိပါတယ်ဆိုတော့အခုလိုအချိန်မှာဘ ਹੁ အစိုးရရောနိုင်ငံတကာအတိုင်းဝိုင်းရောအကူအညီတွေပပောင်းစုံကလိုအပ်ပါတယ်ဘလို့ပုံစံနဲ့ပဲဖြစ်ဖြစ်အမေရိကန်အစိုးရရဲ့အကူအညီလည်းလိုအပ်ပါတယ
် Yeah let me go back to the report so
စင်ကာစာနဲ့ပတ်သက်ပြီးတော့တစ်ချက်ပြန်မေးချင်ပါတယ်အခုလိုဒီဒုက္ခသည်တွေရဲ့ကျန်းမာရေးအခြေအနေလိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့အစင်ကန်စာထုတ်ပြန်ရတဲ့ရည်ရွယ်ချက်နဲ့ဒီလိုမျိုးဒီအစင်ကန်စာထုတ်ပြန်ဖို့အတွက်ကဘာကြောင့်အရေးကြီးရတာပါလဲ
Health to me is absolutely necessary and important if you are not healthy you can't
ဒီမိုက်ကိစ္စဆိုတာကအမြဲတမ်းအခြေခံကြပြီးတော့အရေးကြီးတဲ့ကိစ္စပါနော်။အလူတယောက်မကျန်းမာဘူးဆိုရင်ဘာမှမလုပ်နိုင်တော့ဘူး။ကျွန်တော်တို့အခုလိုနေနေနေရာမှာထိုင်ပြီးစကားပြောနိုင်နေဆိုတာကလည်းကျန်းမာနေလို့ပေါ့နော်။မကျန်းမာဘူးဆိုရင်ဘာမှလုပ်လို့မရဘူး။နောက်တစ်ခုကတော့ကျွန်မကိုယ်တိုင်ငယ်ငယ်ကမလေးရှားနိုင်ငံမှာဒုက္ခသည်ဘဝဖြတ်သန်းခဲ့ပြီးတော့လေဒုက္ခသည်တွေရဲ့အခက်အခဲကိုကောင်းကောင်းနားနေတယ်။ကျွန်မအနေနဲ့အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ပြီးတဲ့နောက်မှာကိုယ်တက်ကျွမ်းနေဒီပြည်သူကျန်းမာရေးပညာရဲ့နဲ့ဒုက္ခသည်တွေအတွက်ဘလို့ကျန်းမာရေးလွှဲချက်တွေရှိနေလဲဘလို့အကူအညီလိုအပ်နေလေဆိုတာကိုကိုယ်တိုင်တွားရောက်လည်လာဆန်းစစ်ခွင့်ရတာအစင်ခန်းစာတင်ပြခွင့်ရတာကအမတန်းကိုတမှုရှိရဲ
And also we hope that this report can bring a recommendation to our governments the NGOs
ဒါပြင်အစီအခံစာကနေနိုင်ငံတကာအစိုးရတွေ NGO အဖွဲ့တွေဒေသခံအတိုင်းဝိုင်းနဲ့ပြည်ပရောက်ချင်းလူမျိုးတွေအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအားလုံးကဒီဒုက္ခသည်တွေကိုဘယ်လိုကူညီပေးနိုင်မလဲဆိုတဲ့အကြံပြုချက်တွေကိုတင်ပြနိုင်ဖို့နဲ့လိုအပ်တဲ့အကူအညီတွေရရှိလာဖို့မျှော်လင့်ပါတယ်
So now you have recommendations to the international community to the United States and also to the host country and
အခုဆိုရင်တော့ဒါအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့အရှေ့အိန္ဒိယနိုင်ငံကိုရောအကြံပြုချက်တွေတင်ပြထားပြီးဆိုတော့ဒါအကြံပြုချက်တွေကတော့အကုန်ထွက်ထားတယ်ပေါ့လေဒါပေမဲ့ဒီနိုင်ငံတကာအတိုင်းဝိုင်းတစ်ခုလုံးအထွက်ကိုအဓိကအကြံပြုချက်ဆိုရင်ဘာဖြစ်မလဲရှင
့် so there is a lack of vaccinations in camps so we would advocate we want
the လောဒုက္ခသည်တွေအတွက်လိုအပ်နေတဲ့ကာကွယ်စီမရတာရှိနေဆိုတော့ဒီကမ္ဘာတဝန်းကာကွယ်ဆေးရရှိရတဲ့မဟာမိတ်အဖွဲ့ GAVI အနေနဲ့မြန်မာနိုင်ငံက CDM ဆရာဝန်တွေစစ်ကောင်စီစန့်ကျင်ရေးတော်လှန်နေတဲ့သူတွေနဲ့လက်တွဲပြီးတော့ဒုက္ခသည်တွေအတွက်လိုအပ်တဲ့ကာကွယ်ဆေးရရှိဖို့အတွက်နိုင်ငံတကာအတိုင်းဝန်းကနေပြောဝိုင်းဝန်းကူညီပေးစီချင်ပါတယ်
So what would be the next step? Are you guys going to follow up on this?
Okay, ba. အခုချိန်မှာဒါဒုက္ခသည်တွေရှိတဲ့နေရာတွေကိုကိုယ်တိုင်တွားရပြီးတော့လေ့လာသုတေသနလည်းလုပ်ခဲ့ပြီးအစင်ခန်းစာလည်းထုတ်ပြန်ပြီးတော့ဒါဒီနိုင်ငံတကာမိသားစုနိုင်ငံတကာတိုင်ဝမ်တွေကိုလည်းဒီပြန်လည်တင်ပြတာတွေလုပ်နေတယ်ဆိုတဲ့အခါကျတော့ဒါတွေပြီးသွားလို့ရှိရင်နောက်တစ်ဆင့်အနေနဲ့ရောဘာတွေဆက်လုပ်သွားအောင်မလဲရှင့်
Yes, we will continue to advocate for this and also expand our research. The Gene Association of Maryland camp.
ဒုက္ခသည်တွေလိုအပ်တဲ့အကူအညီတွေရအောင်စီရင်လို့ဆိုတာတွေကျမတို့ဆက်လုပ်သွားပါပါ။တစ်ချိန်တည်းမှာလည်းနောက်ထပ်လေ့လာဆန်းစစ်တင်ပြတာတွေတိုးချဲ့လုပ်သွားပါမယ်။ Maryland ပြည်နယ်ချင်းလူမျိုးအဖွဲ့ CAM camp အနေနဲ့အခုကျမတို့သွားခဲ့လုပ်ခဲ့တဲ့လိုမျိုးနောက်ထပ်လေ့လာသုတေသနလုပ်သူတွေအလုပ်တွေကိုလာမဲ့လာပိုင်းတွေအတွင်းလက်ဆက်ကိုထပ်မံဆင်လွတ်တာသူတွေသလားတိုးချဲ့လှုပ်ဆောင်တာတွေဆက်လုပ်သွားမှာပ
ါ Thank you so much for taking your time for this interview ကျေးဇူးအများကြီးတင်ပါတယ်ကုလို VO Studio ရဲ့ထိလာပြီးတော့မြို့သမီကဏ္ဍမှာလည်းပါဝင်ဆွေးနွေးပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ရှင
်မခင်ပြူထွေးတင်ဆက်ခဲ့တာပါခင်ဗျာအခုတော့တုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်မှာအမေရိကန်ကအင်ချမ်းမြေဈေးကွက်အကြောင်းအင်ချမ်းမြေအကျိုးဆောင်လည်းဖြစ်ငွေချင်းကားဝန်ဆောင်မှုပေးတဲ့မတ်တင်လေးသွင်းနဲ့မေးမြန်းထားချက်ဒုတိယပိုင်းကိုကြည့်အောင်ပါဗျ။အိမ်ဝယ်ဖို့အတွက်ငွေချင်းငှားတာမှာအတုံးနှုံးသက်တာအောင်ဘာတွေဆောင်ရွက်သင့်ပါမလဲ။ဘလို့အတုံးနှုံးတွေဟာချင်းငှားသူတွေအတွက်ပိုပြီးအကျိုးရှိစေမလဲဆိုတာတွေကိုတင်ပြထားပါတယ်ညာ။
တော့ location ပေါ်လဲမူတည်တယ်ပေါ့နော်အခုအဓိကတော့အိမ်ကလူတွေပထမဆုံးဝင် primary resident အနေနဲ့ဝင်မအောင်ကိုနေဖို့ဖြစ်တဲ့အတွက်အလုံးနဲ့အဒီကျွန်တော်တို့ရဲ့စီမံစည်းကမ်းအရဆိုရင်အလုံးနဲ့ဝယ်မဲ့အိမ်ရဲ့အကွာအဝေးကအများဆုံး2 hours driving မှာရှိရမှာပေါ့နော်ပထမအိမ်ဝင်တဲ့အချိန်မှာဘာဖြစ်လို့လဲဆိုတော့အဲ့ဒီဒီ primary resident နဲ့ investment property interest rate လဲကွာတယ်အဲ့တော့ကိုက occupy လုပ်မယ်ဆိုတာကိုပြန်နိုင်ရမှာပေါ့နော်အဲ့တော့အဲ့လိုမျိုးဝယ်ရပါတယ်အဲ့တော့ကိုယ်အလုပ်ရှိတဲ့နေရာနားမှာအိမ်ဝယ်တာတော့အကောင်းဆုံးပေါ့နော်ခုနတကယ်လို့ investment လုပ်ဖို့ဆိုရင်တော့ out of state ကိုလမ်းဝယ်လို့ရတယ် အတူတော့ investment နဲ့ပတ်သက်လို့ interest rate များတယ်အဲ့တော့နောက်တစ်ခုကဒီလူငှားများများရနိုင်တဲ့နေရာမျိုးမှာကိုကဝယ်သင့်တယ်ပေါ့နော်အဲ့လိုမျိုးလေးပါဟုတ်
ဘဏ်ကြီးပြဿနာကြီးမယ်ဆိုလို့ရှိရင်ပေါ့လေဆိုတော့ဝင်းဥမာဝင်းငွေ6000ရှိတဲ့သူဆိုလို့ရှိရင်နောက်ဒီ credit score ကောင်းမယ်ဆိုလို့ရှိရင်ဘဏ်ကဥမာဒီအတိုးနှုန်းကိုဘယ်လောက်ထိတတ်မှတ်ပေးပါလဲနောက် credit score လည်းမကောင်းနောက်ဝင်းငွေလည်းသိပ်မများတဲ့သူမျိုးကြရင်ရောဒီအတိုးနှုန်းယူရဲဟာနဲ့ပတ်သက်ပြီးတော့ပေါ့လေနည်းနည်းတော့ရှင်းပြပါလား
ဟုတ်ကဲ့ဟုတ်ကဲ့ကိုအဲ့တော့အတိုးနှုန်းကဘယ်ပုံမှာမူတည်လဲဆိုတော့ခုနကပြောသူ credit score ရဲ့ဟုတ်လား debt to income ratio ပေါ့နော်သူတို့ရဲ့ income နဲ့တင်နေတဲ့အကျွေးတွေနဲ့ဘယ်လောက်percentage ရှိလဲအဲ့ဒါရဲ့နောက်တစ်ခါ down payment percentage လဲกว่าပါအဲ့သုံးခုမှာမူတည်တယ်ပေါ့နော်ဆိုပါဆိုလူတစ်ယောက်လူမျိုးအတူတူပဲ credit score လဲ140ဟဲ့ income လဲ6000ရှိတဲ့ client နှစ်ယောက်လုံးကတစ်ယောက်က 20% down payment ချမယ်ဆိုရင်သူ့ရဲ့ interest rate ကတက်တာမယ်တစ်ယောက်က 5% ပဲချ slightly မြင့်မယ်ပေါ့နော်အဲ့တော့ interest rate ကတော့လောလောဆယ်အစိုးရတော့တက်နေတယ်သို့တော့ကျမတို့ဒီ wholesale rate တွေမှာတော့ conventional ခုန qualified mortgage ပေါ့နော်အဲ့လိုမျိုးလာစားနဲ့ယူတဲ့ loan တွေဆိုရင်ကျမတို့ရှိမှာ 6% 6.5 အဲ့ချမှာပဲရှိပါတယ်အဲ့လောက်ပဲရှိနေဒါပေမဲ့ဘန်ဒီမှာတော့7 to 7.5 ပေါ့နော်အဲ့လောက်ဖြစ်နေပါပြီအဲ့တော့ခုနခရစ်ဟိုဆိုပါလို့ခရစ်က620တမားနဲ့ကျွန်တော်တို့900တမားနဲ့ဆိုရင်တော့ပေးတဲ့ down payment တူမယ် DTI တူမယ်ဆိုရင် slightly ပေါ့နော် maybe quarter point ဆိုတော့ 0.25 သို့မဟုတ် 0.125 အဲ့လောက်กว่าနိုင်ပါတယ်အနည်းဆုံ
းဘန်နေကနေပြီးတော့ပတ်စံချီးမယ်ဆိုလို့ရှိရင်ရောဥမာဒီအတိုးနှုန်းကိုအသေးသတ်မှတ်ထားတဲ့ဟာရှိပါတယ်နောက်တစ်ခုကအတိုးနှုံးကိုပေါ့လေဒီနိုင်ငံကသတ်မှတ်ထားတဲ့အတိုးနှုံးကဒါအပြောင်းလဲရှိတဲ့ခါကျတော့ဒီအတိုးနှုံးအပြောင်းလဲပေါ်မှာမူတည်ပြီးတော့လိုက်ပြီးတော့ဟိုပြောင်းပြီးတော့ပေးရတဲ့ဒီချင်းငွေနဲ့ဘလို့ကွာခြားမှုရှိပါလဲဘယ်ဟာ
ဟုတ်ကဲ့
ကို့အတွက်အားတာချက်ရှိပါလဲ
ဟုတ်အဲ့ဒါကကျွန်တော်တို့ခေါ်တာ fix rate နဲ့ am ပေါ့နော် adjusted ARM so adjusted rate mortgage ပေါ့နော်အဲ့တော့ adjustable rate နဲ့ fixed rate နဲ့မှာဘာကွာလဲဆိုတော့ market အခြေအနေပေါ်မူတည်ပြီးတော့เนาะအခုအချိန်မှာဆိုတော့ကျွန်မက fixed rate ကိုပဲထုတ်ပေးပါတယ်အားပေးပါတယ်ဘာဖြစ်လို့လဲဆိုတော့ break ကအမြဲတမ်းတက်နိုင်တဲ့အတွက်ဒါပေမဲ့ကျွန်မကိုယ်တိုင်ရဲ့တွေ့ကြုံပေါ့เนาะ2019ခုနှစ်ကကျွန်မအိမ်ဝယ်တုန်းကတော့ကျွန်မအဲ့ adjustable rate ကို7 years fixed နဲ့ယူထားတယ်ပေါ့เนาะအဲ့တော့ကျွန်မအခု9နှစ်ပြည့်တဲ့အချိန်မှာကျွန်မ refinance ပြန်လုပ်ရမယ်အဲ့တော့အဲ့အချိန်ကတော့ adjustable rate ကတော်တော်တော်လေးတတားတဲ့အတွက်ကျွန်မကလာစင်ပြီးမဲ့တတားလဲဆိုပြီးယူလိုက်တာအတူတူအခုကျွန်မလုပ်ရမယ့်လုပ်ငန်း9နှစ်ပြည့်ရင်ပြန်ပြီးတော့ refinance ပြန်လုပ်ရမယ်အဲ့တော့ adjusted rate ကိုကျွန်မသိတော့အားမပေးပါဘူးဟို fixed rate ကကိုယ့်ရဲ့ monthly payment ကလည်းပုံမှန်ဖြစ်နေတယ်ဘာမှကူစရာမလိုတော့ဘူးဒီလ2000ဆိုနောက်လာလဲ2000ပဲ230လို့2000ပဲအဲ့ထက်မှမှကိုက principal ပို့ပေးသွားရင်ညံ့ချေသွားမယ်ပေါ့နော်အဲ့တော့ဟုတ်အဲ့ fixed rate ကတော့ပို့ပြီးတော့အားတာပါတယ်ဒီ market အခြေအနေမှာပေါ့နော်အခုအခြေအနေမှာဟုတ်ကဲ့
ဒီနေရာမှာကျွန်တော်တခုမေးချင်တာတချို့ကတော့လေကိုဝင်ငွေကောင်းတဲ့အတွက်အိမ်ဝယ်ဖို့အတွက်ဒီတက်နိုင်တယ်တချို့ဒီအိမ်ဝယ်ဖို့မတက်နိုင်တဲ့သူတွေကိုလည်းပဲဒါအစိုးရအထူးစီစဉ်နေအနေနဲ့ဒီငွေချေးပေးတဲ့ဟာမျိုးရှိတယ်လို့လည်းသိရပါတယ်ဆိုတော့အဲ့ဒါတွေပတ်သက်ပြီးတော့နည်းနည်းလောက်ရှင်းပြပြပြအောင
်ဟုတ်ကဲ့အဲ့ဒါအခု down payment assistant လို့ခေါ်တာပေါ့နော် down payment assistant တွေက program မျိုးစုံရှိတယ်ပေါ့နော်ဟို lender ပေါ်လည်းမူတည်တယ်ဒါပေမဲ့ဒီ conventional လုံးကျွန်တော်ရူးလုံးဆိုလို့ရှိရင်တော့down payment assistant ရလဲကိုယ့်ဘက်က closing cost ကတော့ယူသေးတယ်ပေါ့နော်ဒါပေမဲ့ဟိုမခွင့်ဖြိုးသေးတဲ့ဒေတာတွေမှာထုတ်ချီးတဲ့ loan program တွေလည်းရှိတယ်အဲ့ဒါတွေကတော့သူက down payment မချဘဲနဲ့ချီးလို့ရတယ်ပေါ့မျိုးပေါ့နော်နောက်တစ်ခါ down payment assistant မှာလည်းနှစ်မျိုးရှိတယ်ပြန်ပေးရတဲ့ဟာနဲ့ one time တစ်ခါတည်းအလကားရတယ်ဟာပေါ့နော်အဲ့တော့ကျမကတော့ကျမရှိလာတဲ့လူတွေဒါ income ပေါ့လဲမူတယ်သူက low income လဲ median income ရဲ့ percentage တွေတွင်းမှာလဲဝင်ရမယ်ပေါ့နော်အဲ့တော့အဲ့တော့ down payment assistant ဆိုတဲ့နေရာမှာအဲ့ဒီပတ်စံရတဲ့လူကဝင်ငွေလည်းနေရမယ်ဒါပေမဲ့သူအိမ်နဲ့သူဝယ်ချင်တဲ့အိမ်ကဈေးသိမ့်များနေတယ်လေခုန DTI မှာသွားပြီးတော့အဆင်မပြေတာမျိုးဖြစ်တတ်တယ်ဆိုတော့ဟိုအခြေအနေပေါ်မူတည်တယ်ပေါ့နော
်နောက်တစ်ခုကဒီပထမဦးဆုံးအိမ်စဝယ်တဲ့သူဆိုလို့ရှိရင်ရောအစိုးရဘယ်လိုပုံစံမျိုးအကူအညီပေးရလဲ
သူက state alike အဲ့ program လေးတွေရှိနေဘယ် state မှာဝယ်လဲဟာလားအဲ့ program အစိုးရဒီမှာဆိုရင်ကျွန်တော်တို့ Illinois မှာဆိုရင် Illinois အစိုးရ government ပြီးရ6000ရှိတယ်ပေါ့နော်အဲတော်တော်အဲ့6000ပြီးတော့ 1% ပြန် charge လုပ်တယ်ဆိုတော့အဲ့လိုမျိုးလေးရောရှိတယ်ပေါ့နော်အဲ့လို down payment assistant ကိုယူလိုက်တဲ့အတွက် underwriting ကသူတို့ရဲ့ underwriting နဲ့တွားတယ် underwriting ဆိုတာဘယ်လိုပြောမလဲဆိုတော့ကျွန်တော်တို့ဒီ C sit တာပေါ့နော်ဟိုလုံးကိုကျွန်တော်တို့ originator က originate လုပ်ပြီးတော့တင်လိုက်တဲ့အချိန်မှာအရာအလုံးကိုပြန်ပြီးတော့ C sit တဲ့ဒီစစ်ဆေးအဖွဲ့ပေါ့နော် underwriting အဖွဲ့ကဘူးတည်တယ်အဲ့တော့အဲ့ဒီမှာသူတို့အစိုးရရဲ့ underwriting နေဆိုနည်းနည်းလေးတော့မတူဘူးပေါ့နော်ကျွန်တော်တို့ဒီပုံမှန်လုပ်နေကြတယ်အဲ့လိုမျိုးတော့ရှိတယ်ဟုတ်ဒါကမှမဟုတ်ဘူးတချို့မနော့ကယ်လိုက်နာမှာဆို1000ကျပ်အထိ government ပေးတဲ့လုပ်ရှိတယ်
ဟ โอเคဆိုတော့ map တင်လေးတွေ့ရဟိုအိမ်ချမ်းကြီးအကျိုးဆောင်လည်းဖြစ်တယ်နောက်တစ်ခုကဒါဟိုအိမ်ဝယ်မယ်ဆိုလို့ရှိရင်ငွေထုတ်ချီးပေးတဲ့ဟိုအကျိုးဆောင်လည်းဖြစ်တယ်ဆိုတဲ့အခါကျတော့ဟိုအိမ်ဝယ်ဖို့ဒီ process တစ်ခုလုံးနဲ့ပတ်သက်ပြီးတော့ပေါ့လေဘာမှန်းအကြံပေးခြင်းပါလဲ
โอเคကျွန်မအကြံပေးခြင်းတာပေါ့နော်အိမ်ဝယ်ဖို့စိတ်ကူးထားရင်ငွေပါဟာလား credit တွေလည်းခဏခဏအတိတ်တိမဖွင့်လဲအကျွေးတွေတင်အောင်လဲကားတွေဘာတွေလည်းအများကြီးတွေမဝင်နဲ့ပေါ့နော်အဲ့လိုမျိုးနေပါနောက်တစ်ခုကကိုနိုင်တဲ့ဝင်ငွေပဲထမ်းပါပေါ့နော်အဲ့ဒါလေးကပို့ပြီးတော့အရေးကြီးပါတယ်ဒီနေ့ကျွန်မတွေ့နေရတဲ့ client တွေထဲမှာပေါ့နော်အဲတိန်လုံးမှာတယောက်ပဲ16ကျက်နဲ့အိမ်ဟိုဝင်ငွေရှိတယ်တစ်နိုင်16ကျက်သူတို့3သိန်းခွဲတန်းတောက်ဟိုလုံးချင်းအိမ်ကိုဝယ်ခြင်းနဲ့ပေါ့နော်အဲ့လိုအချိန်မှာပါဖြစ်လဲဆိုတော့သူတို့အနေနဲ့ကိုစိုင်းနာရှားတယ်ပေါ့နော်ကိုစိုင်းနာဆိုတာကဝင်ပြီးတာဝန်ယူပေးရတာအဲ့တော့အဲ့လိုမျိုးပေါ့ငါ့ကိုထွက်ပေးခြင်းပတ်စံပေးဆိုပြီးတောင်းတဲ့ကိုဆိုင်နာမျိုးလဲတွေ့ဘူးတယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ကိုဆိုင်နာလန်ဒါတော်တော်များများကကိုဆိုင်နာတိုက်တဲ့ပုံမှာရှိရမယ်လို့ပြောတယ်ဆိုတော့ခုနလုံးက mortgage ကကျမတို့ဒီ responsibility ပေါ့နော်ခုနကိုပေးရမယ့်တောင်းနောက်တစ်ခါတိုက်တဲ့ဆိုတာပိုင်ဆိုင်မှုပေါ့နော်အဲ့တော့ပိုင်ဆိုင်မှုမှာဒီကိုဆိုင်နာပါသွားတယ်ပြသူတင်ပိုင်လို့အဲ့တော့ဒီချိန်နေမှာဘာဖြစ်လာမလဲဆိုတော့ဟာကိုလူမျိုးပေါ့ဘာမှမဆိုဖြစ်လာနိုင်တယ်ပေါ့နော်နောက်တစ်ခါဒီအိမ်ဝယ်ပြီးတော့ကိုလာစဉ်ဝင်ဝင်ကမှန်မှန်မပေးနိုင်6လဆိုအိမ်သိမ်းပါတယ်ဖို့ကလိုရှာလုပ်ပါတယ်ဟိုတုန်းကကိုဗစ်မတိုင်ခင်က3လပေါ့နော်3လဆိုဖို့ကလိုရှာ process ဆက်တယ်အခုတော့6လဆိုဖို့ကလိုရှာ process ဆက်တယ်အဲ့တော့မကောင်းပါဘူးအဲ့လိုမျိုးဖို့ကလိုရှာ process ဆက်ခံရတဲ့လူက credit ပြတ်တယ်အဲ့လူယုံကြည်မှုမရတော့ဘူးပေါ့နော်နောက်တစ်ခါကျွန်တော်တို့လူမျိုးဆိုရင်9နှစ်တည်တည် license ယူလို့မရတော့ဘူး license မမရနိုင်တော့အဲ့တော့ဟိုကျွန်မမနိုင်ဝင်နေမထမ်းဘူးပေါ့နော်
ကိုအောင်တင်ဆက်ခဲ့တာပါခင်ဗျာအခုတော့သိပ္ပံနဲ့ဤပညာကဏ္ဍအလှည့်ကြပါပြီမြမရေနံနဲ့သဘောတန်းွေတိုက်တွေအကြောင်းကိုရေနံဘူမိဗေဒပညာရှင်ဦးလှမိုင်းပြည့်ကိုမေးမြန်းပြီးဒေါခင်မျိုးသက်ကတင်ပြထားပါတယ်ခင်ဗျာ
အခုမြန်မာနိုင်ငံဆိုလို့ရှိရင်ဒီရေနံနဲ့သဘောတန်းွေကျဲဝါလို့နာမည်ကြီးပါတယ်ဆရာဟိုရှေးဗမာမင်းနဲ့လက်ထက်တည်းကရေနံထောက်လာတာပေါ့နော်ဆိုတော့ဆရာကတော့မြမရေနံမာတွေမကပဲနဲ့ဒီတာတာတို့ဘာလို့လိုမျိုးဒီအရှိအလေပိုင်းဒေတာမှာရောဒါအာရှဒေတာတဝိုက်မှာရောအမေရိကန်ဒီကန်လွန်တယ်ကျန်လို့ဒီမက္ကဆီကိုပြန်လဲကိုဒီနေရာတော်များများမှာဆရာဒီရေနံနဲ့တဘာဝတောင်းဝင်နဲ့ပတ်သက်ပြီးတော့သူ့ဖော်လာတွေတစ်ချာတယ်လောက်ခဲ့ပြီးတဲ့အခါကျတော့မြမနိုင်ငံမှာပေါ့နော်ဒီတယံဇာတအတဲမှာရေနံနဲ့တဘာဝတောင်းဝင်ဟာအလားလားကောင်းနေစေပဲလို့ပြောနိုင်ပါလားခင်
ကျွန်တော်တို့မြန်မာနိုင်ငံမှာရေနံနဲ့သဘာဝတောင်းငွေထုတ်တဲ့တမိုင်းကက်ကလေးကိုတော့နည်းနည်းကြည့်ဖို့တော့လိုတာပေါ့နော်။ဟိုဗမာမင်းနေလက်ထက်သေးဟိုရေနံကျောင်းမှာရေနံနေရမြေပေါ်မှာပဲစီးထွက်တယ်။ပြီးတဲ့အခါမှာအင်္ဂလိပ်ကနေပြီးတော့ဗမာပြည်ကိုတတိယအကျဉ်းသိမ်းပြီးသွားတဲ့အခါမှာဆိုရင်တော့သူကရေနံကျောင်းမှာစပြီးတော့သူကဆက်မှုနည်းနဲ့စတင်ပြီးတော့ထုတ်တယ်။ဘယ်နေရာမှာများများထွက်ခဲ့တယ်လေနောက်ဘယ်မှာရှိနိုင်သေးလဲဆိုတာကိုသိဖို့တော့လိုတာပေါ့နော်ကျွန်တော်တို့ဒီရေနံဘူမိပေဒသဘောအရာဆိုရင်တော့ရေနံကျတဲ့ဥစားအနေကျကြိုက်ဝန်းနေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကပြောပါတယ်ဗမာပြည်မှာဆိုရင်အခုလက်ရှိအထိဆိုရင်16ခုရေနံနဲ့တဘာဝဓာတ်ဝိအနေကျကြိုက်ဝန်းနေရှိပါတယ်အင်္ဂလိပ်လက်ထက် BOC လက်ထက်ကပြီးတဲ့အခါမှာမြမရေနံသူလက်ရှိ MG တွေဟာအဓိကဘယ်မှာထုတ်ခဲ့သလဲရှာခဲ့သလဲဆိုရင်အဲ16ခုတွေကနေပြီးတော့ Central Basin ဆလင်း Basin လို့ခေါ်တဲ့နေရာမှာအများဆုံးထုတ်ပါတယ် ARE ပြီး Embayment ဆိုတဲ့နေရာရဲ့ ARE မြို့ဝကျုံပေါ်အနေကျကျိုက်ဒေသတွေမှာဆိုရင်များများထုတ်ခဲ့တယ်1990နောက်ပိုင်းမှာကျတော့ကျွန်တော်တို့ကမ်းလွန်ရေနံနေမှာဆိုရင်တဘာဝတံွေတိုက်တွေတွေ့တယ်လေးခုတွေ့တယ်မုတ်တမမှာကေတနာယဟုဇာတံွေမြေတွေ့တယ်ဒီတနင်းသာရီမှာရဲတကွန်เนาะကျွန်တော်တို့တံွေမြေတွေ့တယ်ရခိုင်ကမ်းမြောင်မှာဆိုရင်ရွှေတံွေမြေတွေ့တယ်ပြီးတော့မုတ်တမမှာဆိုရင်ဇောတိကဆိုပြီးတော့တံွေမြေတွေတွေ့တယ်ထုတ်တယ်နိုင်ငံသားကိုတင်ဖို့ရောက်ချတယ်ဒီအနေအချင်းကိုတော့ပြည်တွင်းမှာတုံးပါတယ်အဲ့တော့ရှိသေးလားဆိုရင်တော့ခုနကျွန်တော်အနေကြကြိုက်ဝန်းကြီးတွေကိုပြန်ပြီးလေ့လာတုံးတော့ပြလို့ပါတယ်
ဟုတ်ကဲ့ပါဆရာ။ဆောဆောဆရာပြောသွားတဲ့အထက်မှာတော့ရင်းနှီးတဘာဝတန်းကြီးအဓိကထွက်တဲ့နေရာတွေတူးတဲ့နေရာတွေဆရာပြောသွားပြီဆိုတော့လေဒီရင်းနှီးတဘာဝတန်းကြီးဘယ်လိုဆက်ပြီးတော့ဖြစ်လာလဲဆိုတာဒီပြောပြပေးပါဆရာ
။ဖြစ်ပုံကတော့ပေါ့နော်ကျွန်တော်တို့ဘယ်နေရာမှာဖြစ်ဖြစ်ပါတဘာတဝမ်းမှာတော့အတူတူပါပဲ။စတင်ဖြစ်လာတာတော့ကုန်းကောမှာရှိတဲ့တတဝါတွေတက်တော်တွေတည်ကြည်ပျက်စီးသွားတဲ့အခါမှာဆိုရင်သူကဒီမြေတီချောင်းနေရာနေတိုက်စားပြီးတော့အဲ့တဲ့ပါတဲ့ organic เนาะဒီပစ္စည်းတွေဟာတည်ဆောင်လာတယ်ပြီးရင်နေနေနေရာများသောအပြင်ပင်လေရဲမှာဆိုရင်သူတို့ကအနေပို့ချတယ်ဆိုတော့ပို့ချတဲ့ဟာဘယ်မှာဖြစ်လဲဆိုရင်เนาะဒီရေအောက်မှာဖြစ်တယ်အများစုပင်လေရဲမှာဖြစ်တယ်เนาะဖြစ်တဲ့ဟာတွေကလည်းအနေကျကြောက်တယ်ပ
ါဒီစီးပွားဖြစ်ထုတ်နိုင်ဖို့အတွက်ဆိုဘာတွေလိုပါလဲဆရာ
ဒီရေနံနဲ့တဘာဝတန်ငွေတိုက်တွေဖြစ်လာဖို့ပေါ့နော်အဓိကတော့ကျွန်တော်တို့အချက်၅ချက်နဲ့ကြိုက်မိဖို့လိုပါတယ်ပထမဆုံးကတော့ကျွန်တော်တို့ source rock ခေါ်တဲ့ခုနပြောခဲ့တဲ့เนาะရေနံနဲ့တဘာဝတန်ငွေတွေစတင်ဖြစ်လာမဲ့ခုန organic matter တွေစုလာတဲ့ဟာတွေဟာတနေရာမှာရှိတဲ့เนาะအလွှာကြောက်တွေပေါ့နော်အဲ့အလွှာကြောက်တွေကအများစုကတော့ဒီဟိုစာရှေးနဲ့ဒီ mud stone ဆိုတဲ့ဟာတွေမှာသူကစတင်ဖြစ်တယ်ဒါကိုနံပါတ်1 source rock အဲ့ဒါကိုအပေါ်ကဖိအားပူချိန်တွေပြောင်းသွားတဲ့အခါမှာရေနံနဲ့တဘာဝတန်ငွေတွေစတင်ဖြစ်လာတယ်ပြီးတော့ဒုတိယအဆင့်အနေနဲ့သူတို့တွေကစတင်ရွေ့လျားရပါတယ်အဲ့လိုရွေ့လျားတာဆိုရင် migration လို့ခေါ်အဲ့တော့ migration မှာလည်းနှစ်မျိုးရှိပါတယ်။သူက primary migration ဒီအနေကျ source rock တွေရဲ့အပေါ်မှာရှိတဲ့ဟာကိုသူက down light ပေါ့နော် vertically သူက migrate လုပ်သွားတာ။ပြီးတဲ့အခါမှာအဲ့ဒါတွေကဘယ်ထဲကိုရောက်သွားလဲဆိုရင်ကျွန်တော်တို့ reservoir rocks ဆိုတဲ့ပွားနှုံးရှိတဲ့နောက်တစ်ချိန်မှာရေနံတိုက်တွေခိုအောင်နေမဲ့အဲ့ reservoir rocks တွေကိုရောက်သွားခုနတဲ့တဲ့တက်လာရာနေဘေးလိုက်အနေနဲ့ဒီဖြစ်ပေါ်နေတဲ့เนาะကြောက်လွှာတွေရဲ့အနေအထား structure ပေါ်မှာမူတည်ပြီးတော့သူကရွေ့လျားရတယ်အဲ့လိုရွေ့လျားတာကိုသူ secondary migration လို့ခေါ်ပါတယ်ဒါဒုတိယချက်ပါတတိယချက်ကတော့အဲ့ reservoir rocks တွေရှိရတယ်ပေါ့เนาะရှိမှလည်းသူကခုနပြောတဲ့ရေနံနဲ့တဘာဝတန်ငွေတွေကအဲ့မှာသွားခိုအောင်နေတယ်တဘာဝအရာပေါ့ရေနံရေတဲ့ပေါ့တွေအတွဲသူကဖြည်းဖြည်းဖြည်းဖြည်းချင်းနဲ့သူကရွေ့လျားပြီးတော့အပေါ်ကိုတက်သွားတယ်။နော်ဒါက reservoir rock ရှိရမယ့်သုံးချက်ပေါ့။နံပါတ်၄အချက်ကတော့ရွေ့လျားတဲ့ဟာတွေကရေနံတိုက်ဓာတ်ငွေ့တိုက်တွေဖြစ်အောင်လို့ဒါတွေကိုပြန်ပြီးတော့ဖမ်းထားတယ်နော်ဒီ trap တွေရှိရ trap မှာလည်းနှစ်မျိုးရှိတယ်ပေါ့နော်အဓိကသူက structure trap stratigraphic trap ပေါ့เนาะအဲ့တော့အဲ့လေးချက်ရှိုံနဲ့တော့မဖြစ်သေးဘူးခုနကပြောတဲ့ reservoir rock ရဲ့အပေါ်မှာ cap rocks ဆိုတဲ့ဟိုစိမ့်တာနှုံးမရှိတဲ့ non permeable rocks တွေအပြန်ပြီးဖုံးအုပ်ထားမှာခုနက trap တွေမှာရှိတဲ့ဟာတွေအနေစုဝေးလာကိုတွေ့ရှာရတယ်ဒီ cap rock မရှိဘူးဆိုရင်တော့ तू อ่ะတဖေးဖေးနဲ့မြစ်တန်းပေါင်းများစွာကြာတဲ့ဟာတွေဆိုတော့ तू อ่ะအငွေ့ပြန်ပြီးထွက်ကုန်တဲ့အတွေ့အဲ့နေရာတွေမှာတော့မတွေ့အဲ့တော့ပြောရရင်တော့ဒီ၅ချက်နဲ့ညီမှာရေနံနဲ့တဘာဝတိုက်တွေတွေ့ရဲ့ပေါ့နော်ခုနကတော့ခေမျိုးတက်ပြောသွားတဲ့စီးပွားဖြစ်ဆိုတာတော့အယွေစားလဲလို့တာပေါ့နော်ဟိုတွေ့တဲ့ဟာသေးသေးဆိုရင်တော့စီးပွားဖြစ်မဖြစ်ဘူးပေါ့နော်အဲ့တော့အယူအဆကြီးကြီးမားမားတွေ့မှလည်းကျွန်တော်တို့ကစီးပွားပြီးဖြစ်တာပ
ါရေနံဘူမိဗေဒပညာရှင်ဦးလှမိုင်းပြည့်ပြောကြခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံညာပါမယ်နော
်ဒေါက်ကမြူတက်တင်ဆက်ခဲ့တာပါခင်ဗျာအခုအစီအစဉ်တွေနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေတုံ့သက်ချက်တွေနဲ့ရုပ်သံဗီဒီယိုတွေကို burmese.vnews.com နဲ့VOA Burmese Facebook YouTube စာမျက်နှာတွေမှာအချိန်မရွေးပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ခင
်ဗျာ American ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
မြန်မာနိုင်ငံမှာဒီမိုကရေစီနှိကျရွေးကောက်တင်မြောက်ထားတဲ့အစိုးရကိုစစ်တပ်ကအနာသိမ်းဖြုတ်ချခဲ့တာ၃နှစ်ရှိပြီဖြစ်ပြီးဒါဟာတိုင်းပြည်မှာခက်ခဲခဲတိုက်ပွဲဝင်တိစောက်ယူခဲ့ရတဲ့ နိုင်ငံရေးနဲ့စီးပွားရေးတိုးတက်မှုတွေကိုပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့ပါတယ်။ဒီနှစ်တွေထဲမှာစစ်တပ်ကမြန်မာပြည်သူလူထုကိုကြမ်းဖက်ဖိနှိပ်ခဲ့ပြီးတိုင်းပြည်ကိုအကြက်တဲတဲကိုတွန်းပို့ခဲ့ပါတယ်။ထောင်ထဲချီတဲ့ရဲသားတွေဟာအဖမ်းခံရညှဉ်းပန်းနှိပ်စက်တပ်ဖြတ်ခံခဲ့ရပါတယ်။လူပေါင်း2000ကျော်လောက်ဟာလည်းအိုးအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ရပြီးလူပေါင်း18တန်းကျော်ဟာလူသားချင်းစာနာထောက်မှုဆိုင်ရာအကူအညီတွေလိုအပ်နေပါတယ်။စစ်တပ်အာဏာသိမ်း3နှစ်ပြည့်ချိန်မှာအမေရိကန်ပြည်ထောင်စုကမြန်မာစစ်တပ်ပေါ်ဖိအားတွေထပ်မံတိုးမြှင့်ပေးနေပါတယ်။အရဲသားတွေပေါ်တိုက်ခိုက်နေတဲ့စစ်ရေးလှုပ်ရှားမှုတွေကိုပံ့ပိုးပေးတဲ့စစ်ဆိုးရရဲ့ဝင်ငွေရင်းမြစ်တွေကိုထပ်မံပြတ်မှတ်ထားပြီးပိတ်ဆို့ရေးယူခဲ့ရမှာအာဏာသိမ်းစစ်ကောင်စီနဲ့ဆက်နွယ်နေတဲ့လူပုဂ္ဂိုလ်၄ဦးနဲ့အဖွဲ့အစည်းနှစ်ခုကိုဒဏ်ခတ်ရေးယူတဲ့စင်းနဲ့ထည့်သွင်းခဲ့ပါတယ်။ဒီထဲမှာစစ်တပ်ကိုလောင်စာဆီနဲ့ထောက်ပံ့ပို့ဆောင်ရေးဝန်ဆောင်မှုတွေပေးနေတဲ့ရွှေပြိုင်းဖြူလုပ်ငန်းအုပ်စုနဲ့လုပ်ငန်းတည်ထောင်သူပိုင်ရှင်သူ့ရဲ့ဇနီးနဲ့သားသမီးနှစ်ဦးပါဝင်ပါတယ်။နောက်ထပ်တန်ခတ်အရေးယူခဲ့တဲ့လုပ်ငန်းတစ်ခုကတော့နိုင်ငံသားငွေကြေးရှာဖွေပေးနေတယ်လို့မြန်မာစစ်တပ်ရဲ့ပြည်တွင်းလက်နက်ထုတ်လုပ်ရေးမှာမရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေကိုတည်ယူပို့ဆောင်ရမှာဆောင်ရွက်ပေးတဲ့မြမရေချောင်းပို့ဆောင်ရေးကုမ္ပဏီတစ်ခုဖြစ်တဲ့မြမကျန်ငါးပွင့်ရေချောင်းကုမ္ပဏီလစ်မိတက်ဖြစ်ပါတယ်။ဒါ့ပြင်အမေရိကန်ပြည်ထောင်စုဟာတခြားနိုင်ငံ9နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေဥရောပသမဂ္ဂရဲ့အစ်စ်မြင့်ကိုယ်စားလှယ်တွေနဲ့အတူအာဏာသိမ်းစစ်ကောင်စီလက်ရှိကျူးလွန်နေတဲ့ရက်ဆက်ကြမ်းကြုတ်မှုတွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအပြင်းထန်ဆုံးရှုတ်ချကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မြန်မာစစ်တပ်အနေနဲ့လက်ညှောင်းမှန်ပေါ်ပြန်ပွားရေးအရသားတွေပေါ်အကြမ်းဖက်မှုချက်ချင်းရပ်တန့်ရေးမတရားဖမ်းဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုလွတ်ပေးရေးလူသားချင်းစာနာထောက်ထားမှုအကူအညီတွေအပြည့်အဝဝင်ခွင့်ရရှိရေးနဲ့သက်ဆိုင်သူအားလုံးနဲ့တွေ့ဆုံဆွေးနွေးနိုင်မှုအခင်းချင်းဖန်တီးပေးတွေကိုလည်းထပ်မံတောင်းဆိုခဲ့ပါတယ်။အာဏာသိမ်းမှု၃နှစ်ပြည့်နှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူမက်ထရူးမီလာကမြန်မာပြည်သူလူထုနဲ့သူ့ရဲ့ကိုယ်ပိုင်လမ်းကြောင်းပုံဖော်နိုင်မှုကိုဒီနေ့မြင်နေရတဲ့ကျွန်တော်တို့ရဲ့လောက်ရတွေ့လူမျိုးကတစ်ဆင့်အမေရိကန်ပြည်ထောင်စုကမြန်မာထောက်ခံအားပေးနေပါတယ်လို့ပြောပါတယ်
We have ramped up our economic and political pressure on the military regime.
စစ်တပ်ကရပ်သားတွေကိုဖိနှိပ်တပ်ဖြတ်ရမှာစောက်ကိုတွစ်စီတဲ့ဝင်ငွေရှာဖွေပေးနေတယ်။နိုင်ငံပိုင်လုပ်ငန်းတွေပေါ်အမေရိကန်ဒေါ်လာအယောင်ဝယ်တွေကိုကန့်သတ်ခြင်းအဖြစ်စစ်တပ်ပေါ်စီးပွားရေးနဲ့နိုင်ငံရေးအရဖိအားတွေတိုးမြှင့်ပေးနေပါတယ်လို့မက်ထရူးမီလာကပြောပါတယ်။စစ်ဆိုးရွားကိုစန့်ကျင်နေကြတဲ့တိုက်ခိုက်မှုရဲ့ကြိုးပမ်းအထောက်အပံ့တွေကိုဆက်လက်ထောက်ခံနေပြီးစစ်မှန်ပြီးပါတီစုံဒီမိုကရေစီစနစ်ကိုပုံဖော်နိုင်တာပြိပကကိုပြေလည်အောင်ဖြည့်ရှင်းမဲ့နီလန်းတရက်အတွက်ကြိုးပမ်းသွားမယ်လို့လဲပြောရေးဆိုခွင့်ရှိသူမက်ထရူးမီလာကပြောပါတယ
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
အခုထုတ်လွှင့်ခဲ့တာကအမေရိကန်စိုးရရဲ့အာဘိုဖြစ်ပြီး VOA ရဲ့အာဘိုမဟုတ်ကြောင်းသိစေပါတယ်ခင်ဗျာအခုတော့ကျန်းနေတဲ့အချိန်အတွက်မှာဒီမိနစ်အတွက်ထိတ်တန့်သတင်းအချင်းကိုကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်ခင်ဗျာရခိုင်တပ်တော် AA ရဲ့စခန်းသိမ်းတိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့စစ်ကောင်စီလက်အောက်ခံမြန်မာလေကြားဆောင်ရဲတပ်ဖွဲ့ဝင်တွေကိုရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုအဖြစ်ဆွဆွဲခံရတဲ့ရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေနဲ့ဆက်ဆက်ပြီးပြည်ပဆိုင်ရာရာဇဝတ်မှုဆိုင်ရာတရားရုံး ICC နဲ့ချိတ်ဆက်ကာစုံစမ်းစစ်ဆေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကို45 rights လူအခွင့်အရေးအဖွဲ့က February 10ရက်နေ့ကတောင်းဆိုလိုက်ပါတယ်သူတို့ကိုမြန်မာစစ်ကောင်စီလက်ကိုအတင်းကျပ်ပြတ်မဖို့ပဲရာဇဝတ်မှုတွေကျူးလွန်မှာပါဝင်ငယ်ကြီးရှိမရှိနဲ့အထောက်ထားတွေသိရှိထားတာတွေရှိမရှိသူတို့ရဲ့အရင်ကလူရက်တွေကိုစစ်စစ်ဆုံဆန်းဖို့လိုသလိုလက်ပြိုင်ထဲမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့သူတို့ကိုအကူအညီနဲ့အကာအကွယ်တွေပေးအပ်ဖို့အရေးကြီးကြောင်းလဲ45 rights ကအလေးပေးတိုက်တွန်းထားပါတယ်တခါခိုင်ပြည်နယ်ထဲမှာအခုသတင်းပတ်တွေတဲ့စစ်ကောင်စီတပ်တွေနဲ့ရခိုင်တပ်တော် A တို့ကြားတိုက်ခိုက်မှုတွေတိုးလာနေတဲ့အတွက်ရဲသားထိခိုက်မှုတွေနဲ့တူအများပြားအိုးအိမ်ဆုံးခွာထပ်ပြေးနေရကြောင်းနဲ့ဒီလိုတိုက်ခိုက်မှုတွေအတွက်မှာဒေသခံတွေနဲ့ Ranger တွေထိခိုက်မှုနည်းအောင်ချက်ချင်းအရေးယူဆောင်ရွက်ဖို့လည်း HRW လူအခွင့်အရေးစောင့်ကြည့်အဖွဲ့ကြီးကတောင်းဆိုထားပါတယ်။အရင်လကမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်စကိုင်းတိုင်းကအိန္ဒိယနယ်စပ်အနီးကနန်ကျေးရွာမှာကလေးကူအပါအဝင်ရဲသား19ဦးသေဆုံးခဲ့ရတဲ့ဖြစ်စဉ်ဟာစစ်ရာဇဝတ်မှုဖြစ်စုံစမ်းစစ်ဆေးတင်ကြောင်းကိုလည်းနိုင်ငံတကာလူမျိုးချမ်းသာ권အဖွဲ့ Amnesty International ရဲ့ February 10ရက်နေ့ကထုတ်ပြန်တဲ့စုံစမ်းစစ်ဆေးမှုအသစ်ကပြောထားပါတယ်ခင်ဗျာ။တဲ့ရင်အချင်းချုပ်ကတော့တလောက်ပါပဲခင်ဗျာအခုမနေ့ကအစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးတော့ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ခင်ဗျာ VOA ရဲ့ American အသံထုတ်လွှင့်ပေးတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒါမှမဟုတ်ရင်ကိုဒေတာတွေကတဲ့ရင်ထူးတွေကိုပေးပို့လို့ရဆိုရင်တော့ burmese.vo VOA news.com ကိုပေးပို့နိုင်ပါတယ်ခင်ဗျာဒီကနေ့မနေ့အစီအစဉ်တွေကို online ကနေ radio ကနေကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ခင်ဗျာတော်တာရှင်နေတဲ့ကောမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေကင်းကျန်းမာရှိလမ်းကြပါစို့ခင်ဗျာကျွန်တော်ညီညာရေးပါခင်ဗျာ